Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဧပြီလ9ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုည9နာရီကနေ10နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ31 32နဲ့58တို့ကနေနားဆင်နိုင်ပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျွန်မဆူမော်ပါ။တောက်ကြညအတွက်သောရရှင်နေနားဆင်ရမယ့်ထိတ်တဲရောက်သတင်းတွေကတော့မြန်မာနိုင်ငံမှာလက်ရှိအဖြစ်ရေးပေါ်ကာလနှစ်နှစ်အတွင်းမှာရွေးကောက်ပွဲလုပ်ပြီးတော့အနိုင်ရတဲ့သူတွေကိုအာဏာလွှဲပြောင်းပေးမယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းက VOA ကိုပြောဆိုလိုက်ပါတယ်
။ရေးပေါ်ကာလပြဋ္ဌာန်းချက်တွေကုန်ပြီဆိုလို့ရှိရင်ပြီးပြီဆိုလည်းလုံဆောင်စရာကုန်ပြီဆိုရင်ကျွန်တော်ရွေးကောက်ပွဲကျင်းပပေးမယ်လို့ကဘာတိအာမခံပြီးဖြစ်တယ်။အဲ့ဒီနီလန်အဲ့ဒီအတိုင်းပဲကျွန်တော်တို့တတိအတိုင်းပဲဆက်လက်လုံဆောင်ပါမှာဖြစ်ပါတယ်။
ဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအကြောင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။ဒါပေမဲ့ဒီစစ်အုပ်ချုပ်ရေးကောင်စီကိုစန့်ကျင်နေတဲ့ဆန္ဒပြပွဲတွေကတော့မြန်မာနိုင်ငံတပ်ဖွဲ့မှာအချိန်မကျော့ဘဲနဲ့ဆက်ပြီးတော့ဆောင်ရွက်နေကြပါတယ်။စစ်တပ်နဲ့ရဲတပ်ဖွဲ့ကတော့ဒီကနေ့ဗကိုးမှာအကြမ်းဖက်ပစ်ခတ်ဖြိုခွဲတာကြောင့်အနည်းဆုံးလူ၄ဦးသေဆုံးပြီးအယောက်၄၀လောက်ဒဏ်ရာရခဲ့ပြီးနေအိမ်တွေကနေလူထုကစွန့်ခွာပြီးထွက်ပြေးနေကြရတဲ့အကြောင်းအာဏာရှင်စနစ်စန့်ကျင်ရေးအတွက်ဆန္ဒပြပြည်သူတွေကနှီးမျိုးစုံနဲ့ဆန္ဒပြနေကြတဲ့အထက်မှာတော့တရုတ်အလံကိုမိရှို့တာနဲ့တရုတ်ထုတ်ကုန်ပစ္စည်းတွေကိုတပိတ်မှောက်နေကြတဲ့အခြေအနေမြန်မာနိုင်ငံအရင်းနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှအခုဆွေးနွေးနေတဲ့တည်ထောင်ဆွေးနွေးပွဲမှာပြည်သူတွေအနေနဲ့ဒီဆွေးနွေးပွဲမှာဘာတွေကိုပြောဆိုစီစဉ်ပါသလဲဘာတွေမျှော်လင့်ထားပါသလဲဆိုတော့ဒီသုံးသက်ချက်တွေနဲ့အတူတောင်ကိုရီးယားနိုင်ငံမှာအထွတ်အမြတ်ထားတဲ့ဘိုရှင်ကတ်ခေါင်းလောင်းကြီးကိုဒီကနေ့မှာတော့မြန်မာနိုင်ငံအတွက်12ချက်တိတိထိုးပေးခဲ့တဲ့အကြောင်းစတဲ့နောက်ဆုံးရသတင်းတွေနဲ့သတင်းပတ်စင်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုချိန်ဆုံးကတော့ထိတ်တဲရောက်သတင်းတွေကိုမက်ခွာညွန့်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါလိမ့်မယ်ရှင်။
မြန်မာနိုင်ငံတော်ဟန်စစ်အာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေနေ့စဉ်ဆက်ရှိနေဆက်ဖြစ်ပြီးစစ်ကောင်စီဘက်ကလည်းအင်အားသုံးပစ်ခတ်ဖြိုခွဲနေပါတယ်။ဒီနေ့မနေ့9နာရီလောက်ကစပြီးပဲခူးမြို့မှာအထူးကသပိတ်စခန်းတွေဖြိုခွဲမှုအတွင်းအနည်းဆုံး4ဦးသေဆုံး40လောက်ဒဏ်ရာရထားတယ်လို့မျက်မြင်တွေက VOA ကိုပြောပါတယ်။ခုလိုနေရောညပါအင်အားသုံးပစ်ခတ်ဖြိုခွဲနေတဲ့ကြားကပဲမန္တလေးမြင်းကြံမိထီလာမိုးကုတ်တဝဲမုံရွာအပါဝင်မြစ်ကြီးနားနဲ့ရှမ်းပြည်နယ်နန်းခမ်းမြို့တွေမှာပါဒီကနေ့လမ်းလျှောက်တပိတ်ဆိုင်ကယ်တပိတ်ထိုင်တပိတ်အာယုံဦးတပိတ်တွေပုံစံမျိုးစုံနဲ့ကျင်းပခဲ့ကြပါတယ်တောင်ကြီးမြို့မှာမြေဦးခွဲတပိတ်နေပြည်တော်ဘာကန့်ရွှေတောင်တီဘောကန့်ဘလူးအန်ဒိုက်ဦးလက်ပရောင်းတို့မှာရွာရင်းတပိတ်လူမဲတပိတ်ငါဖန်တပိတ်လွန်ဆွဲတပိတ်တွေနဲ့စစ်အုပ်ချုပ်ရေးကိုပုံစံမျိုးစုံနဲ့ဆန့်ကျင်နေကြပါတယ်။ရွှေဘုံမြို့နယ်နှစ်မစားရဲရွာနဲ့ပြည်မြို့နယ်တွေမှာလည်းစန္ဒပြပွဲငယ်တွေရှိပါတယ်။ရန်ကုန်မြို့မှာတော့စစ်အာဏာရှင်ဆန့်ကျင်ကြောင်းရေးထားတဲ့အနီရောင်စာရွက်တွေကိုကားမှတ်တိုင်တွေဓာတ်တိုင်တွေနဲ့လူစီကားတဲ့နေရာတွေမှာလိုက်ကပ်တဲ့အနီရောင်လှုပ်ရှားမှုရှိပါတယ်။တချို့နေရာတွေမှာတရုတ်အလံနဲ့သမရရှိကျင့်ပင်ဓာတ်ပုံကိုမိရှို့ပြီးတရုတ်အစိုးရအနေနဲ့စစ်အာဏာရှင်ကိုထောက်ခံနေတာတွေရပ်တန့်ဖို့တောင်းဆိုထားကြပါတယ်။တာမွေမှာလမ်းလျှောက်စန္ဒပြလူငယ်တွေအင်အားသုံးဖြိုခွဲခံရပြီးရှစ်ဦးတဲ့မင်းနဲ့ဖမ်းဆီးခံရပါတယ်။စံကြောင်လှိုင်ကမာရွတ်မယံကုန်းမြောက်တကုန်းတောင်တကုန်းအင်းစိန်စားတဲ့မြို့နယ်တွေမှာအာယုံဦးတပိတ်ညာတပိတ်တန်းတပိတ်လူမဲ့တပိတ်တွေအပြင်စင်းနီတပိတ်တွေကိုလည်းပြုလုပ်ကြပါတယ်။ပစ်ခတ်ဖြိုခွဲမှုတွေကြောင့်ဒီကနေ့အထိသေဆုံးသူအနည်းဆုံး614ယောက်ရှိပြီးအဖမ်းခံရသူပေါင်း3000နီးပါးရှိနေပြီဖြစ်တဲ့အကြောင်းနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအဖွဲ့ AAPP ရဲ့စစ်တမ်းမှာဖော်ပြထားပါတယ်။စစ်အုပ်ချုပ်ရေးကောင်စီရဲ့အရေးပေါ်ကာလဟာအလွန်ဆုံးတတ်တန်းနှစ်နှစ်ထက်ပိုမှမဟုတ်ဘဲဖွဲ့စည်းပုံအခြေခံဥပဒေနဲ့ညီအာဏာကိုထိမ့်သိမ်းထားတာဖြစ်လို့ရွေးကောက်ပွဲမဖြစ်မနေကျင်းပပေးမှာဖြစ်သလိုအနိုင်ရသူကိုအာဏာလွှဲပေးမယ့်အကြောင်းမြမစစ်တပ်အုပ်ချုပ်ရေးကောင်စီကဒီကနေ့နေပြည်တော်သတင်းစာရှင်းလင်းပွဲမှာထပ်ပြီးကြေညာပေးပါတယ
်။ဘယ်လိုပဲပြောပြောအရေးပေါ်ကာလသည်ကျင်ညာလာသည်နှစ်နှစ်အတွင်းမှာတော့ပြီးကိုပြီးရမယ်။နှစ်နှစ်အတွင်းမှာရွေးကောက်ပွဲလုပ်ကိုလုပ်ပြီးနှစ်နှစ်အတွင်းမှာတော့ကျွန်တော်တို့ရွေးကောက်ပွဲနဲ့ပတ်သက်တဲ့အနိုင်ရရှိတဲ့သူတွေကိုနိုင်ငံတော်တာဝန်ကိုလက်ပြောင်းပေးရမှာဖြစ်တယ်
ဖေဖော်ဝါရီလ1ရက်နေ့အာဏာသိမ်းခဲ့ချိန်တုန်းကတော့တစ်နှစ်ကြာမှရွေးကောက်ပွဲကျင်းပပြီးရွေးကောက်ပွဲအနိုင်ရပါတီကိုအာဏာလွှဲမယ်လို့မြန်မာစစ်တပ်အုပ်ချုပ်ရေးကောင်စီကကြေညာခဲ့တာပါဒ ဒါပေမဲ့2008ခြေခံဥပဒေအရအရေးပေါ်ကာလကိုတက်တန်းထပ်တွန်းနိုင်ပြီးနှစ်ရှည်စီမံကိန်းတွေနဲ့ပတ်သက်လို့ပြင်ဆင်လာတဲ့ပုံစံညှိနှိုင်းပြောဆိုရာတွေရှိလာတာကြောင့်အာဏာရယူထားမဲ့အချိန်ကာလကိုဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောရေးကမေးမြန်းခဲ့တာပါ အနာသိမ့်မှုကိုစတင်တဲ့စန္ဒပြပွဲတွေပေါ်ပေါက်နေပေမဲ့လည်းမြန်မာနိုင်ငံမှာအစိုးရအပိုင်အနေနဲ့မကြခင်လုပ်ငန်းဆောင်တာတွေအပြေအဝရပ်ပတ်နိုင်တော့မယ်လို့လဲစစ်အုပ်ချုပ်ရေးကောင်စီပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ရှင်ကုလတွင်ရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်
Start off with Myanmar, and just to tell you that the
Secretary General's Special Envoy. Mr. Dujareka Manega Drinza Shinlin Boy Ma Pyo Ghe Ra Ba. Dikne Myanma Sanno Jain Tau Cha Ninya Shinnai Gwe Ma Ro Kula Thamaka Longchong Ye Kansi Ma Myanma Aye Lut Titan Swinu Bu Shiva Re. Britain Ga Kamakata Lode Di Boy Ma Democracy Ye Lo Sha Mu Rene Patelo Yue Kao Khan Kozle Rene Tayanda Kansan Rene Tipa Pinyan Shin Rene Tung Ta Chetre Go Swinu Tien Pya Cha Ma Ba. Pawan Swinu Me Dure Ga Ro ပြည်သူ့လွှတ်တော်ကိုစားပြုကော်မတီ CRPH ကဒေါ်စင်မအောင်အရက်ဖက်လူမှုအဖွဲ့အစည်းခေါင်းဆောင်ဆိုင်းစံခန်းICJ နိုင်ငံတကာပြည်ပခလေးလာရေးအဖွဲ့ကရစ်ချတ်ဟော့စင်နဲ့မြန်မာနိုင်ငံဆိုင်ရာအကူအညီသမဂအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းတို့ဖြစ်ပါတယ်ရာထူးကဖယ်ရှားခံရသူဗြိတိန်နိုင်ငံဆိုင်ရာမြန်မာတမ်မတ်ကြီးဦးကျော်စွာမင်းကိုသူ့ရှေ့ရေးအတွက်စဉ်စားဆုံးဖြတ်နေခြင်း စက်ပြီးနေခွင့်ပြုထားမယ်လို့ဗြိတိန်ဆိုရကတောက်ကြနေဒီကနေ့မှပြောပါတယ်ဦးကျော်စွာမင်းဟာအီရီလာရှေ့ရက်နေ့ကတန်ယုံအပြင်ဘက်ကိုခစ်တာထွက်သွားတဲ့အချိန်စစ်တပ်မူကြီးဗိုလ်မူကြီးစိုးအောင်နဲ့တန်မူကြီးဦးချစ်ဝင်းတို့ပူးပေါင်းပြီးတန်ယုံကိုယူလိုက်ပြီးတော့တန်မတ်ကြီးဦးကျော်စွာမင်းကိုတန်ယုံတွေဝင်ခွင့်မပေးတော့တာပါတန်မတ်ကြီးကိုတန်ယုံနဲ့ဝင်ခွင့်မပေးဘဲပိတ်ပင်ခဲ့တဲ နေ့ထုတ်ပြန်ချက်မှာဖော်ပြပါတယ
်ဒီလိုရေအမေရိကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19ကီလိုဟတ်း1595တုံညလိုင်းဒိုမီတာ25ကီလိုဟတ်း1180တုံညလိုင်းဒိုမီတာ32ကီလိုဟတ်း9335နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကီလိုဟတ်း1595တို့ကနေထုတ်လွှင့်ပေးနေပါရရှင
်။တောက်ကြနေညပိုင်း VOA American သံရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။မြန်မာစစ်တပ်ဘက်ကအပြစ်ရဲ့တလာတိုးထားတယ်လို့မတ်လကုံကကြေညာခဲ့ပေမဲ့ကရင်ပြည်နယ်နဲ့တခြားနေရာတချို့မှာတော့တိုက်ပွဲတွေဆက်ဖြစ်နေပါတယ်။ချိုင်းနိုင်ငံအခြေစိုက်ကျန်းမာရေးကူညီပေးအဖွဲ့တစ်ခုကောင်းဆောင်ဒေးဗစ်ယူဘန်ကမြန်မာစစ်တပ်အနေနဲ့မတ်လ31ရက်နေ့မှာအခုလိုအပြစ်ရတာကြေညာခဲ့ပေမဲ့တိုင်းဒါလက်နက်ကိုင်တပ်တချို့ကိုတော့နေ့စဉ်ဆက်တိုက်တိုက်ခိုက်နေစေဖြစ်တယ်လို့ VOA ကပြောပါတယ်။ Free Burma Ranger လို့ခေါ်တဲ့ဒီအဖွဲ့ကောင်းဆောင်ယူဘန်ကဆက်ပြီးမြန်မာစစ်တပ်ဘက်ကမတ်လ29ရက်နေ့ကနေစပြီးဧပြီလ2ရက်အတွင်းကရင်ပြည်နယ်နဲ့လေကြောင်းတိုက်ခတ်မှုအပါအဝင်တိုးမြှင့်တိုက်ခိုက်လာတာကြောင့်မကြာခင်သတင်းပတ်တွေအတွင်းမှာပဲတိုင်းဒေသဒုက္ခသည်ထောင်ငန်းတွေနဲ့ချီအိုးအိမ်ဆွန့်ထွက်ပြေးခဲ့ကြရတယ်လို့ဆိုပါတယ်မြန်မာစစ်တပ်အနေနဲ့စစ်အာဏာသိမ်းပြီးနိုင်ငံတော်ဝန်ဖြစ်ပေါ်လာခဲ့တဲ့ဆန္ဒပြပွဲတွေကိုပြင်းပြင်းထန်ထန်ပြစ်ခတ်နှိမ်နင်းမှုတွေကြောင့်လူရာတွေနဲ့ချီသေးထောင်တွေနဲ့ချီဖမ်းခံနေရချိန်မှာတိုင်းဒေသနယ်မြေတွေမှာတော့တောက်လျှောက်အခုလိုတိုက်ပွဲဆင်ခံခဲ့ရတာပါလို့ယူဘန်ကဆက်ပြောပါတယ်။နှစ်ပေါင်း80ကြာလာတဲ့ဒီတိုင်းဒေသဒေသစစ်ပွဲတွေတဲ့အခုကရင်ပြည်နယ်တဲ့ထိုးစစ်ဆင်လာမှုကလေကြောင်းရောမြေပြင်မှာပါပြင်းထန်လာတာကြောင့်ကရင်ပြည်နယ်မြောက်ပိုင်းတစ်ခုထဲမှာတင်ထွက်ပြေးရတဲ့နောက်ထပ်ဒုက္ခတွေ2,300ရှိလာနေပြီလို့ယူဘန်ကရှင်းပြပါတယ်ခင်ဗျာ။ထိုင်းနိုင်ငံမှာတော့အကြီးမားဆုံးပွဲတော်ဖြစ်တဲ့တကြံနှစ်သက်ကူမတိုင်ကလေးမှာပဲCOVID-19 ပိုးတွေ့သူတွေရုတ်တရက်မြင့်မားလာတာကြောင့်ကာကွယ်စည်းကမ်းတွေပြန်ချမှတ်နေပါတယ်။ရှေ့ဘက်စရမယ်ဒီနှစ်တကြံပွဲတော်အတွက်မြို့ကြီးတွေမှာအဓိကအလုပ်လုပ်နေသူတွေအများစုနေကမိသားစုအိမ်တွေကိုပြန်ကြချိန်မှာပ ပြီးခဲ့တဲ့၃ရက်အတွင်းကစပြီးနေ့စဉ်ရာခိုင်နှုန်းဝန်းကျင်နဲ့ချီပိုးတွေ့သူတွေဇက်တိုက်ထောင်တက်လာခဲ့တာပါ။ထိုင်နိုင်ငံကိုဗစ်ဆိုင်ရာရာရှိတွေကတနေ့မတိုင်ခင်အင်္ဂါမှာပိုးတွေ့သူ250ဦး၊နောက်မနေ့ကြာသပတေးမှာ459ဦးရှိလာခဲ့ရတာ။ဒီနေ့တောက်ကြမှာတော့959ဦးထိတက်လာခဲ့ပါတယ်လို့ဆိုပါတယ်။ဒါကြောင့်ဒီနေ့56ခုမှာဖျော်ဖြေလုပ်ငန်းတွေကိုနှစ်ဖက်စနေကစား နှစ်ပတ်ပြည်လိုက်ပြီးပြည်내တဲ့ကိုခီးထွက်လာကြသူတွေကိုလည်းကိုဗစ်ဆိုင်ရာကန့်သတ်မှုတွေချမှတ်လိုက်ပါပြီ။တကယ်တော့အခုလိုကိုဗစ်ကူးစက်မှုတို့မြင့်တက်လာတာကထိုင်းနိုင်ငံအတွက်ရှာရှာပါပါဖြစ်လာတာပါ။အရင်တောက်လျှောက်ထိုင်းခီးသွားလုပ်ငန်းတွေကိုထိခိုက်ရတဲ့အထိနေဆက်အဝင်ထွက်တွေကန့်သတ်ခဲ့တာတခြားနိုင်ငံများစွာထက်ကိုဗစ်ကိုကောင်းကောင်းထိန်းချုပ်နိုင်ခဲ့ရကနေအခုမှပြန်ဖြစ် ီရန်ကအရင်လရီနဲ့ချီဖန်စီထင်းထင်းထားခဲ့ရကနေအခုတော့ပြန်လှုပ်ပေးလိုက်ပါပြီ။မြန်မာအများစုပါတဲ့သမောသားတွေကိုတော့ဇန်နဝါရီလမှာဒီသမောဟန်ခော့ချမ်ပီကိုဖမ်းပြီးလေးမှပြန်လှုပ်ပေးခဲ့ပေမဲ့အခုကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အရင်အီရန်နျူကလ িয়ার သဘောတူစာချုပ်ရေးပြန်ဆဆွေးနွေးလာချိန်မှာဒီသင်္ဘောကိုပါဒီနေ့မနေ့ပြန်လှုပ်ပေးလိုက်တာပါ။တောင်ကိုရီးယားဆိုအနေနဲ့အီရန်ပိုင်းဒေါ်လာတွေကိုထုတ်မရအောင်ကပ်တက်ထိန်းချုပ်ခဲ့ပြီးအငင်းပွားခဲ့ရကနေဖမ်းဆီးထိန်းသိမ်းခံခဲ့ရတဲ့ဒီရန်နေသင်္ဘောဟာအီရန်စံတော်ချိန်မနေ့6နာရီဝန်းကျင်မှာဗန်ဒါအာဘတ်စ်မြို့စစ်ကမ်းကနေထွက်ခွာလာပြီလို့တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်။ဥရောပသမဂ္ဂဘက်ကဥဆောင်လုပ်တဲ့တရုတ်ရုရှားပါဝင်ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်တို့နောက်ထပ်ဆွေးနွေးပွဲမစခင်လေးမှာပဲအခုလိုပြန်လှုပ်ပေးခဲ့ရမှာအီရန်နိုင်ငံသားဝင်ကြီးပြောခွင့်ရစာအီခတ်တစ်ဇာဒက်ကလည်းဂျာဂိုနောက်ပိုင်းမှာအတည်ပြုပေးခဲ့ပါတယ်။ပြောခွင့်ရခတ်တစ်ဇာဒက်ကဆက်ပြီးတောင်ကိုရီးယားသင်္ဘောကုမ္ပဏီနဲ့အစိုးရဘက်ကတောင်းဆိုလာခဲ့ပြီးမှအခုလိုဒီသင်္ဘောကိုပြန်လှုပ်ပေးဖို့တရားရေးဘက်ကဆုံးဖြတ်ချက်ချခဲ့တာလို့အီရန်နိုင်ငံပိုင် IRNA သတင်းမှာပြောခဲ့ပါတယ်ခင်ဗျ။ဒီတိုင်ဘီအမကြီးရဲ့ကျင်းရတော်ဖိလစ်မင်းသားကြီးဟာအသက်100နီးပါးအရွယ်ဒီနေ့မှနတ်ရွာဆန်သွားပါပြီ။လွန်ခဲ့တဲ့လနှစ် 2019 ခုနှစ်ထဲကကျမ်းမာရေးကြောင့်နန်းတော်တာဝန်ကအနားယူပြီးနှလုံးရောဂါအတွက်ကုသမှုခံယူခဲ့တဲ့မင်းသားကြီးဖိလစ်ကိုလူမြင်ကွင်းမှာသိပ်မတွေ့ခဲ့ရတော့ပါဘူး။ဘီအမကြီးအလစ်စဘန်နဲ့1948ခုနှစ်ကလက်ထပ်ပြီးအီဂျင်ဘတ်နယ်ကိုအပိုင်စားရခဲ့တဲ့မင်းသားကြီးဖိလစ်ဟာအသက်69နှစ်အရွယ်မှာအေးဆေးညင်သာစွာပဲတည်တံ့ကုန်သွားခဲ့တဲ့အကြောင်းတော်ဝင်မိသားစုကထုတ်ပြန်ခဲ့ပါတယ်မတ်လ16ရက်ထဲကတလတာတက်ခဲ့တဲ့ဆေးရုံကပြန်ဆင်းအနားယူနေခဲ့တဲ့ဝန်စာရဲတိုက်ကြီးမှာပဲကွယ်လွန်သွားခဲ့တာပါပကင်ယန်နန်းတော်ရဲ့ထုတ်ပြန်ချက်ထဲမှာဘုရင်မကြီးအလစ်စဘက်ကသူမရဲ့ချစ်လာစွာသောခင်မမင်းသားကြီးဖိလစ်ကွယ်လွန်သွားခဲ့မှုအတွက်အထူးကျေကွဲဝမ်းနည်းရပါတယ်တကဘာလုံးကဝမ်းနည်းပူဆွေးနေသူတွေနဲ့အတူပါပဲလို့ဖော်ပြထားပါတယ်သူမဖခင်ဘုရင်ကြီးရုတ်တရက်ကွယ်လွန်ပြီးမှငငယ်ရွယ်ရွယ်နဲ့ဘုရင်မကြီးတာဝန်ယူခဲ့တဲ့သမီးကြီးအဲလစ်ဘက်နဲ့လက်ထပ်ပြီးမှအသက်ပိုကြီးတဲ့ဖိလစ်မင်းသားကြီးကသူ့ဘဝမှာဒီတာဝန်ကပထမဆုံးနဲ့နောက်ဆုံးယူတာဖြစ်ပြီးသူချစ်တဲ့ဘုရင်မကြီးဘယ်တော့မှမကြဆုံးစေရဘူးလို့သူအရင်တာဝန်ထမ်းခဲ့တဲ့ရေတပ်ကတငယ်ချင်းတွေကိုပြောဆိုလေးရှိခဲ့ပါတယ်ခင်ဗျာ
တောက်ကြညာအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုမက်ခွာညိုနဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နိုင်ငံတော်ဝန်ကထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာလက်ရှိအားဖြင့်အရေးပေါ်ကာလကြီးညာထားတာဟာနှစ်နှစ်အတွင်းပြီးရမှာဖြစ်ပြီးတော့ရွေးကောက်ပွဲလုပ်ပြီးတော့အနိုင်ရတဲ့သူတွေကိုအာဏာလွှဲပြောင်းပေးမှာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းက VOA ကိုပြောဆိုလိုက်ပါတယ်။အာဏာသိမ်းထားတာမဟုတ်တဲ့အတွက်အခြေခံဥပဒေပါပြဋ္ဌာန်းချက်တွေအတိုင်းလှုပ်ဆောင်နေတာဖြစ်တယ်လို့လည်းဆိုပါတယ်။ဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာတွေနဲ့ပတ်သက်ပြီးကိုကျော်ကျော်သိန်းကဆက်ပြီးပြောပြပေးပါမယ်
။ဖေဖော်ဝါရီလတရနေ့မှာစစ်တပ်ကအာဏာသိမ်းခဲ့ခြင်းတုန်းကတနည်းအကြမှာရွေးကောက်ပွဲကျင်းပပြီးအနိုင်ရတဲ့ပါတီကိုအာဏာလွှဲပြောင်းပေးမယ်လို့စစ်ကောင်စီကကြေညာခဲ့ပေမဲ့နောက်ပိုင်းမှာတော့အရေးပေါ်ကာလတည်တံ့တိုးမဲ့အလားအလာတွေနှိမ့်ရှေစီမံကိန်းတွေနဲ့ပတ်သက်ပြီးပြင်ဆင်နေတဲ့ပုံစံရည်ညွှန်းပြောဆိုတာတွေရှိလာနေတဲ့အတွက်ဒါနဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းသိရဖို့ဒီကနေ့သတင်းစာရှင်းလင်းပွဲတွင် VOA ကမေးမြန်းခဲ့တာကိုဗိုလ်မှူးချုပ်ဇော်မင်းထွန်းကဖြေဆိုသွားတာပါ
ကျွန်တော်တို့ပြောနိုင်တာတကွာတော့ဘယ်လိုပဲပြောပြောအရေးပေါ်ကာလသည်ကြေညာလာသည်နှစ်နှစ်အတွင်းမှာတော့ပြီးကိုပြီးရမယ်နှစ်နှစ်အတွင်းမှာတော့ရွေးကောက်ပွဲလုတ်ကိုလှုပ်ရမယ်လို့ကျွန်တော်တို့ပြောချင်းဖြစ်တယ်။နှစ်နှစ်အတွင်းမှာရွေးကောက်ပွဲလုတ်ကိုလှုပ်ပြီးနှစ်နှစ်အတွင်းမှာတော့ကျွန်တော်တို့ဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့ဒါအနိုင်ရရှိတဲ့သူတွေကိုနိုင်ငံတော်တာဝန်ကိုလွှဲပြောင်းပေးရမှာဖြစ်တယ်။အဲဒီတော့ကျွန်တော်တို့ဒီ အာနာသိန်းနဲ့ဆိုတဲ့စကားပေါ့နော်အာနာသိန်းနဲ့အာနာထိန်းနဲ့ဆိုတဲ့စကားအာနာသိန်းနဲ့ဆိုတာအာနာသိန်းလိုက်ပြီဆိုရင်ဒီဖွဲ့စည်းပုံအခြေခံဥပဒေဆိုတာလည်းမရှိတော့ပါဘူးဖွဲ့စည်းပုံအခြေခံဥပဒေဆိုတာလည်းဒါချက်သိမ်းပြီးဖြစ်တယ်ဆိုကျွန်တော်တို့ကဖွဲ့စည်းပုံအခြေခံဥပဒေတိုင်းပဲသွားနေတာဖြစ်တယ်တမတော်အနေနဲ့တာဝန်ယူထိန်းသိမ်းထားတာဆိုတာသွားပြီးဖြစ်တယ်ပြီးရင်ကျွန်တော်တို့ရဲ့ဒါရှေ့လုပ်ငန်းစဉ်တွေမှာရောကျွန်တော်တို့မူဝါဒလမ်းစဉ်တွေမှာရောကျွန်တော်တိတိလင်းလင်းပြောပြီးဖြစ်တယ်အရေးပေါ်ကာလပြတ်ခန်းချက်တွေကုန်ပြီဆိုလို့ရှိရင်ပြီးပြီဆိုလို့လှုပ်ဆောင်စရာကုန်ပြီဆိုရင်ကျွန်တော်ရွေးကောက်ပွဲကျင်းပပေးမယ်လို့ကဘာတိအာမခံပြီးဖြစ်တယ်အဲ့ဒီနီလန်အဲ့ဒီအတိုင်းပဲကျွန်တော်တို့ခတိအတိုင်းပဲဆက်လက်လှုပ်ဆောင်သွားမှာဖြစ်ပါတယ
်ကရင်မျိုးသားအစည်းအရုံး KNU တပ်မဟာ5အခြေစိုက်ရာဒေသကိုမလကုံမိုင်းမှာလေကြောင်းကတိုက်ခိုက်ခဲ့တာဟာအသေးပြောက်နေဖို့ဖြစ်တယ်လို့လည်းဘုံမှုချုပ်စော်မင်းထွန်းကပြောပါတယ
်လေကြောင်းကတိုက်ခိုက်ခဲ့တဲ့အကြောင်းရင်းကတော့အဓိကတော့အသေးပြောက်နေအောင်ကိုပဲအသေးပြောက်နေအောင်ကိုကနှစ်ဖက်အသေးပြောက်နေအောင်ဆိုတိုက်ခိုက်ခဲ့ခြင်းဖြစ်တယ်သတိပေးတဲ့အနေနဲ့တိုက်ခိုက်ခဲ့ခြင်းဖြစ်တယ်တိုက်ခိုက်ခဲ့ခြင်းဖြစ်တယ်ကုံကနေပြောကြဒီကြည်လန်ကြောင်းကနေတာတိုက်ခိုက်မယ်ဆိုလို့ရှိရင်နှစ်ဖက်အသေးပြောက်များပါပဲဖြစ်တယ်နှစ်ဖက်အသေးပြောက်များပါဘေးကနေပြောကြကျွန်တော်တို့မဆိုင်တဲ့ကြီးရွာတွေပါမဆိုင်တဲ့ဘောပေါ့နော်နေနေတွေပါထိမှဖြစ်တဲ့အတွက်ကြောင့်ဒါကြောင့်မို့ကျွန်တော်တို့ဆောင်ရွက်ခြင်းဖြစ်ပါတယ်အဓိကတော့ NCA ချိုးဖောက်လို့မလို့ကျွန်တော်တို့ဆောင်ရွက်ခြင်းဖြစ်ပါတယ
်ဆီယနာဒေမှုကိုဆန့်ကျင်ကန့်ကွက်ပြီးဒီမိုကရေစီတောင်းဆိုတဲ့ဆန္ဒပြပွဲတွေအပြင်းထန်ဇက်တိုက်ဖြစ်လာပြီးတဲ့နောက်ပိုင်းစစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲခဲ့တယ်လို့ရန်ကုန်တိုင်းဒေသကြီးအတွင်းကမြို့နယ်6ခုနဲ့မန္တလေးတိုင်းဒေသကြီးအတွင်းကမြို့နယ်6ခုတို့မှာစေအိုချုပ်ရေးကြီးညာထားပါတယ်။ဒါပေမဲ့လည်းစေအိုချုပ်ရေးကြီးညာထားတဲ့မြို့နယ်တွေမှာရောကြီးညာမထားတဲ့မြို့နယ်တွေမှာပါဆန္ဒပြပွဲတွေကိုနှိမ်နင်းတာကကွာခြားမှုမရှိပါဘူး။ဒါနဲ့ပတ်သက်လို့ဘုံမှုချုပ်စော်မင်းထွန်းကပုံမှန်144ထုတ်ပြန်ထားတာတွေရှိတယ်ဆိုတာပြန်ထောက်ပြသွားတယ်လို့စေအိုချုပ်ရေးအတိုင်းတကယ်တမ်းအုပ်ချုပ်နေတာမဟုတ်ဘူးလို့ VOA ရဲ့မေးခွန်းကိုပြန်ဖြေခဲ့ပါတယ်။
စည်ရင်စရာအရာပေါ့နော်စည်ရင်စရာအရာပြောတာပဲကောင်းပါလေစည်ရင်စရာပြောမယ်ဆိုတော့ကျွန်တော်တို့ဒီပုံမှန်144ထုတ်ပြန်ထားတဲ့မြို့နယ်ပေါင်းကကျွန်တော်တို့စီမှာမြို့နယ်ပေါင်းရာကျော်နီးပါးရှိပါတယ်အဲ့မှာသူကခုနပြောတဲ့ညမထွက်ရအမိန့်နေဆိုတာရှိပြီးသားဖြစ်တယ်လူငါးဦးတက်ပုံမစုရဆိုတာပုံမှန်144မှာကတည်းကကျွန်တော်တို့ရှိပြီးသားဖြစ်ပါတယ်အဲဒါကြောင့်မလို့သူကတူတယ်လို့ထင်နေတာဖြစ်ပါတယ်အမှန်တကယ်တော့ပေါ့နော်ဘာလို့တူတယ်လို့ထင်ရလဲလို့ပြောရမယ်ဆိုလို့ရှိရင်ကျွန်တော်ရန်ကုန်မှာစစ်အုပ်ချုပ်ရေးထုတ်ပြန်ထားတဲ့6မြို့နယ်ကိုကျွန်တော်အနေနဲ့ကနော်ဟိုနော်အုပ်ချုပ်နေတာဒီအုပ်ချုပ်နေတာဒီစစ်အုပ်ချုပ်ရေးထုတ်ပြန်ထားတဲ့ဆိုမဲ့စစ်အုပ်ချုပ်ရေးဆိုတဲ့အပင်တံတန်းအထက်အများကြီးယော်နေပြီးအုပ်ချုပ်နေလို့မလို့တူနေတယ်လို့ထင်နေတာဖြစ်တယ်အမှန်တကယ်အုပ်ချုပ်မယ်ဆိုရင်တော့စစ်အုပ်ချုပ်ရေးကအုပ်ချုပ်မယ်ဆိုရင်ဒီလိုမျိုးပုံစံမျိုးမဟုတ်ဘူးလို့ပဲကျွန်တော်ပြောချင်ပါတယ်
ဇနပြပွဲတွေကိုပြစ်ခတ်နေနေတာနဲ့အလားတူပဲဇနပြသူတွေအကြမ်းမဖက်အာဏာပီဆန်ရေး CDM လှုပ်ရှားမှုမှာပါဝင်သူတွေဆရာနာသိမှုကိုဆန့်ကျင်ရေးသားတယ်လို့သတ်မှတ်ခံရတဲ့ထင်ရှားကြော်ကြားသူတွေအပြင်သတင်းမီဒီယာသမားတွေကိုပါဖန်ဝရန်ထုတ်တာဖန်ဆီးပြီးတော့ပုံမှန်905ကကြီးနဲ့တရားဆွဲဆိုတာတွေရှိပါတယ်ဖန်ဆီးထားတဲ့သတင်းတော့အရေးအတွက်အတိအကျကိုဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောမသွားနိုင်ပေမဲ့သတင်းတော့ဆိုတာကြောင့်ဖန်တာမဟုတ်ဘူးလို့ညင်းပြီးစနပြပွဲတွေနဲ့ဆက်ဆက်ပတ်သက်တာကြောင့်ဖန်ဆီးရလို့ VO ရဲ့မေးခွန်းကိုဖြစ်ဆိုပါတယ်
။တရင်တောက်တာပြောမယ်လို့ဒီစနပြပွဲမှာသူတို့ဥဆောင်ပြီးလားဥဆောင်နေရဆိုတာကတော့အဲလာခဲ့လုံးမယ်ဆိုတဲ့ဟာမျိုးဆိုတာထက်ဒီနေရာကိုလာခဲ့ပါဒီလိုမျိုးရိုက်ပေးမယ်ဒါကဒီနေရာနေပြီးကျွန်တော်တို့တွန့်ပေးမယ်ဆိုတဲ့ဟာတွေအတွက်အရေးယူခံရတာဖြစ်ပါတယ်။ခုနပြောတဲ့အရေးယူတယ်ဆိုတဲ့နေရာမှာလည်းဥပဒေအရအရေးယူတယ်ဆိုတဲ့နေရာမှာလည်းကျွန်တော်ပြောချင်တာကတရင်တောက်ဆိုတဲ့ဟာနဲ့အရေးယူတာဆိုတာထက်ဒီငါငါနဲ့ညီတဲ့လှုပ်ဆောင်ချက်မျိုးတွေရှိတဲ့အတွက်အရေးယူခြင်းပဲဖြစ်တယ်လို့ကျွန်တော်ပြောလို့ပါတယ်။သတင်းတောက်များနဲ့ပတ်သက်ပြောကြပေါ့နော်ခုနဒီသတင်းတောက်ဖန်ဆီးခံရတဲ့အရေးအတွက်ပေါ့လေ။သတင်းတောက်ဆိုပြီးတော့ဖန်ဆီးခံရတဲ့အရေးအတွက်တော့ကျွန်တော်စီမှာတိတိကျကျစီးရင်တော့မရှိပါဘူး။ဒါတွေဒီလက်ဆန္ဒပြမှုအထယ်ကနေဖန်ဆီးခံတာကျွန်တော်တို့အနေနဲ့ဟိုသတင်းမီဒီယာများနဲ့ပတ်သက်ပြီးတော့မှန်ကန်တဲ့သတင်းပေါ့နော်ဘဲလိုက်ဘဲညီတဲ့သတင်းတရားမျှတတဲ့သတင်းတွေကိုရေးနေတဲ့သတင်းမီဒီယာများနဲ့ပတ်သက်ပြီးကျွန်တော်တို့လည်းကန့်သက်တားဆီးစရာအကြောင်းမရှိပါဘူးသို့တော်ပြည်သူလူထုကိုထင်အောင်ထင်မှဖြစ်စေနိုင်တဲ့ခုနပြောတဲ့သွေးတို့လုံဆောင်မှုဖြစ်နေတဲ့မကန်ရေးနေတဲ့သတင်းဌာနတွေကိုတော့ကျွန်တော်တို့ကဥပဒေနဲ့အညီပြည်သူအကျိုးနဲ့အညီကျွန်တော်တို့ဆောင်ရွက်သွားအောင်ပဲဖြစ်ပါတယ
်ဇာနာပြသူတွေကိုအကြမ်းဖက်ပြစ်ခတ်နှိမ်နင်းတာရပ်ဖို့ကုလသမဂ္ဂနဲ့နိုင်ငံတကာကအဆက်မပြတ်တောင်းဆိုထားပေမဲ့ဒီကနေ့အချိန်အထိပြစ်ခတ်နှိမ်နင်းနေဆဲဖြစ်ပြီးဒီအခြေအနေအပေါ်အထူးစိုးရိမ်တဲ့အကြောင်းဒေသတွင်းကအာဆီယံအဖွဲ့အပါအဝင်နိုင်ငံတကာကပြောထားပါတယ်အာဆီယံအဖွဲ့အနေနဲ့လည်းမြန်မာအရေးတိကျဆွေးနွေးမဲ့ထိပ်သီးအစည်းအဝေးတရက်ကျင်းပဖို့ပြင်ဆင်နေတာကြောင့်စစ်ကောင်စီကိုဒါနဲ့ပတ်သက်ပြီးတစုံတရာအကြောင်းကြားထားတာရှိပြီလားလို့ VOA ကမေးခဲ့ပါတယ်ဒီအစည်းအဝေးလုပ်ဖို့ညှိနှိုင်းနေကြတယ်ဆိုတာသိထားတဲ့အကြောင်းဘုံမှုချုပ်ဇော်မင်းထွန်းကပြောသွားပြီးဒါနဲ့ပတ်သက်တဲ့ရည်တည်ချက်ကိုအခုလိုပြဆိုပါတယ်
ကျွန်တော်ရဲ့မူဝါဒကတော့အာဆီယံမှာသူ့ရဲ့ဒါပြည်ညင်းနေရှိပိသားဖြစ်ပါတယ်အာဆီယံပြည်ညင်းနေရှိပိသားဖြစ်တယ်အဲ့ဒီတိုင်းဆောင်ရွက်မယ်လို့ကျွန်တော်ပြောလဲပါတယ်ပြီးရင်ကျွန်တော်အနေနဲ့ကတော့ဒီအာဆီယံအတိုင်းဝိုင်းမှာဒါဝင်ရောက်ခဲ့တာလဲကြာပြီဖြစ်တယ်လို့ကျွန်တော်အိန္ဒိယချင်းနိုင်ငံနေပေါ့နော်ကျွန်တော်အိန္ဒိယချင်းနိုင်ငံမှာလဲအာဆီယံအဖွဲ့ဝင်နိုင်ငံကျွန် အိန္ဒိယချင်းနိုင်ငံတွေရဲ့အမြင်တွေရောအာဆီယံနိုင်ငံတွေရဲ့အမြင်တွေရောမှာကျွန်တော်တို့အနေနဲ့ဒါလေးစားမှုရှိပါတယ်လေးစားမှုရှိတယ်သို့တော့ကျွန်တော်တို့အနေနဲ့ကတော့အဲကျွန်တော်တို့ရဲ့ယက်တီချက်ကတော့ကျွန်တော်တို့ဒါလွတ်လပ်ပြီးတရားမျှတလွတ်လပ်ပြီးတော့ကြာကြတရားမျှတတဲ့ရွေးကောက်ပွဲဖြစ်စေရေးစစ်မှန်စည်းကမ်းပြပတဲ့ဒီမိုကရေစီစနစ်တည်ဆောက်ရေးပြီးရင်ကျွန်တော်တို့ဥတီချက်၅အတိုင်းသွားဖို့အတွက်ကျွန်တော်တို့ဆောင်ရွက်သွားမှာဖြစ်ပါတယ်ဘယ်လိုပြောပြောအားလုံးရဲ့ထင်မြင်ယူဆချက်တွေတိုင်းမီဒီယာထင်မြင်ယူဆချက်တွေတော့အားလုံးလေးစားပါတယ်လို့ပဲပြောလို့ပါတယ
်အာဆီယံဖွဲ့ကကန်ဆွဲထားတဲ့ကိစ္စရပ်တစ်ခုအပေါ်အားလုံးသဘောတူညီချက်ရမှလုပ်ရမယ်ဆိုတဲ့မူအပေါ်ဝင်နိုင်ငံတစ်ခုရဲ့ပြည်တွင်းရေးကိုဝင်မဆွဲရဘူးဆိုတဲ့မူနဲ့အာဆီယံပြည်ညင်းစာတမ်းတွေကိုလေးစားဖို့လိုတယ်လို့နိုင်ငံရေးဌာနတာဝန်ရှိသူတဦးကလည်းဖြေဆိုခဲ့ပြီးဒီစည်းဝေးကျင်းပရေးအားလုံးသဘောတူညီချက်ရဖို့ညှိနှိုင်းဆဲဖြစ်တယ်လို့ပြောပါတယ်စနဗျာဘော်ရီအတွင်းအရသာပြည်သူတွေထိခိုက်ဒေဂျီတာနဲ့ပတ်သက်လို့လူညိုရင်တပ်ဖွဲ့ဝင်တွေကစိတ်ခံစားမှုအကြတုံ့ပြန်တာမှားယွင်းပစ်ခတ်တာတွေရှိနိုင်တဲ့အကြောင်းဘုံမှုချုပ်ဇော်မင်းထွန်းကဝန်ခံပြောဆိုသွားပြီးပစ်ခတ်မှုတချို့ကိုစုံလွှမ်းစစ်ဆေးပေးမယ်လို့ဆိုပါတယ်။ဒါပေမဲ့လည်းစနဗျာသူတွေကိုမောင်းပြန်ရိုင်ဖယ်နဲ့အော်တိုပစ်ခတ်ပြီးနှိမ်နှင်းတယ်ဆိုတဲ့ပြောဆိုချက်တွေကိုတော့ဘုံမှုချုပ်ဇော်မင်းထွန်းကငြင်းဆိုပါတယ်။ဒါ့အပြင်နိုင်ငံရေးအကျဉ်းသားများကကူညီဆောင်ရှောက်ရေးအဖွဲ့ AABB ကထုတ်ပြန်ထားတဲ့တေဆုံးသူအစီအတွက်600ကျော်ဆိုတာကိုလည်းဘုံမှုချုပ်ဇော်မင်းထွန်းကငင်းချက်ထုတ်သွားပြီးတေဆုံး248ယောက်ဒဏ်ရာရသူ400တယောက်ရှိတယ်လို့ပြောသွားပါတယ်။စီဒီအမ်လှုံ့ဆော်မှုရှိနေပေမဲ့လည်းအစိုးရအနေနဲ့ရောဝန်ကြီးဌာနတွေအနေနဲ့ရောလုပ်ငန်းတွေကောင်းမွန်စွာလည်ပတ်နေတယ်လို့ဘုံမှုချုပ်ဇော်မင်းထွန်းကပြောပေမဲ့ဂျမားရေးကဏ္ဍမှာချိုးယွင်းချက်ရှိတယ်ဆိုတာကိုတော့ဝန်ခံသွားပါတယ်။တမတော်ဆရာဝန်တွေတမတော်ဆေးရုံတွေကဝန်ရောင်းလှုံ့ဆော်ပေးနေပြီးပကြခင်မှာပြန်ပြီးအပြည့်အဝလက်ပတ်နိုင်မယ်လို့ယုံကြည်တယ်ဆိုပြီးပြောပါတယ်။အာနာသိန်းစစ်ကောင်စီကိုနိုင်ငံတကာကအတိအမှတ်မပြုဘူးဆိုတဲ့ပြောဆိုချက်တွေဟာလောက်ကျန်ဖန်တီးပြောနေကြတာလို့ပယ်ချပြီးနိုင်ငံတကာနဲ့မေးဝမပြတ်ဆက်ဆံနေတယ်လို့အိန္ဒိယချင်းနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ဘုံမှုချုပ်ဇော်မင်းထွန်းကပြောသွားပါတယ်ခင်ဗျာ
။ဒါကတော့ဒီကနေ့နေပြည်တော်မှာကျင်းပတဲ့စစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲအကြောင်းကိုကျော်ကျော်သိန်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီကနေ့နိုင်ငံတော်ဝန်ဆန္ဒပြလှုပ်ရှားမှုတွေကဆိုးဆိုးဝါးဝါဖြိုခွင်းခံရတဲ့ပဲခူးဘက်ကနောက်ဆုံးအခြေအနေကိုတင်ပြပေးကြပါရစေ။ပဲခူးမြို့ကပင်မတပိတ်စစ်ကြောင်းဒီကနေ့ဖြိုခွဲခံလိုက်ရတဲ့အတွက်အနည်းဆုံးလူ၄ဦးသေဆုံးပြီးတော့အယောက်၄၀လောက်ဒဏ်ရာရခဲ့ပါရစေ။ပဲခူးမြို့ဘော်ကနောက်ဆုံးအခြေအနေအပါအဝင်နိုင်ငံတော်ဝန်ကဆန္ဒပြပွဲတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုရနိုင်ကပြောပြထားပါရစေ
။လမ်းမထွက်ချီတက်ဆန္ဒပြပွဲတွေအားကောင်းတဲ့ပဲခူးမြို့ကအထက်ဆန္ဒပြနေရာကိုတပ်ဖွဲ့ဝင်တွေကဒီနေ့အင်အားအလုံးရင်းနဲ့ပြစ်ခတ်ဖြိုခွဲလို့၄ယောက်ထပ်မံတည်ဆုံးခဲ့ပါတယ်။မဂါတရက်ကွက်မှာဆန္ဒပြသူတွေကိုပြစ်ခတ်ဖြိုခွဲမှုမှာ40နီးပါးဒဏ်ရာရခဲ့ပါတယ်။ခဏလို့အခိုင်အမာအကာအကွယ်လုပ်ပြီးဆန္ဒပြကြတဲ့နေရာကိုလက်နက်ကြီးတွေနဲ့ပါပြစ်ခတ်ပုံရတာကြောင့်အဲ့ဒီအနားတစ်ဝိုက်မှာနေသူတွေပါဘေးလွရာကိုထွက်ပြေးကြရတယ်လို့ဗကိုးမြို့ကန်တဦးက VOE ကိုပြောပါတယ်။9န
ာရီ20လောက်ထဲကစပြစ်တာပေါ့။ကျွန်တော်တို့အဲဆုံးသူကတော့ဟိုဟိုပါလေအတီးပြုတ်လို့တော့မရသေးဘူးကိုတော့ကျွန်တော်တို့၄ယောက်တော့ပဲဟိုပါဖြစ်နေတယ်ကျန်တဲ့နေရာတွေမှာလည်းရှိနေသေးတယ်တန်ရာရလူကြီးက40ပတ်ချတယ်တော့ရှိနေတယ်အချို့တွေကဟိုကြီးတွေဖြစ်ထားတယ်ကိုပေါင်လို့အဲ့လိုမျိုးပေါ့နော်ဒီပေါင်ရင်းတွေခြေတလုံးတွေလက်ပြန်တွေအဲ့လိုမျိုးတွေဖြစ်ထားတယ်ရှိတယ်ခင်ဗျကျွန်တော်တို့သိရတော့ကဟုတ်ကျွန်တော်ဖေးကူးလို့ရဟုတ်ဟုတ်ကျိုးသားပေးနေတယ်ခင်ဗျာပြစ်တာလေအခုဟိုကလေမော်တာဘုံကြီးနဲ့ပြစ်လိုက်တာဗျကျွန်တော်ဟိုတီးရတဲ့လောက်ပေါ့နော်ဒီအနောက်ကမော်တာဒီဟိုဘာတွေပေါ့နော်ဟိုအပိုင်းချရတဲ့သူတွေရတယ်ခင်ဗျာဘယ်လောက်ရှိပြင်းထန်လဲဆိုတော့ဒီဘန်းကပေါ့နော်တဲအိတ်တွေခါထားတဲ့ခါတွေကောင်မှတော်တော်ဝဲဝဲကိုတွန်းရခင်ဗျာကျွန်တော်တို့အခုဟိုပါပေါ့နော်ဒီနေနေမှာလေဟိုဟုတ်ပုံနဲ့သူ့ဟိုအနောက်တာဘောက်ကိုလည်းတင်းအောင်လို့ဘာလို့ပတ်တယ်လဲဒီစစ်ကားတွေအလုံးကြီးနဲ့ဝင်လာတယ်ဟိုပြီးတော့ဝင်လာတော့ကွာအဲ့ပါရှိတဲ့ဇွာကန်တွေရတယ်အခုဟိုရွတ်တဲ့ဘက်တွေဇွာတွေဘက်ကို တူတိတ်လေးတကားပြည်ပြီးတော့ပြင်းနေပြန်ရောကျွန်တော်လည်းဟိုရက်ွက်တွေလည်းဝင်လို့မလွယ်ဘူးဖြစ်နေတယ်ခင်ဗျာအခုအချိန်ကြီးရတယ်သူတို့ကလည်းနမ်းပေါ်မှာပါတိုက်ပြင်းအခုထိဖြစ်တာမနာသေးဘူးခင်ဗျ
ဧပြီလ9ရက်နေ့ကလည်းမကတရက်ခွက်နဲ့ကဲ့ရရှိတဲ့ကြောက်ကြီးစုရက်ခွက်မှာစစ်တပ်နဲ့ရဲကပြစ်ခတ်တာကြောင့်2ဦးသေဆုံးပြီးတော့5ဦးကြီးစံထိမှန်ဒဏ်ရာရခဲ့သလိုအခုမကတရက်ခွက်ကအကာအကွယ်တွေပြုလုပ်ထားတဲ့တပိတ်စခန်းကိုအကြမ်းဖက်မှဖြိုခွင်းခင်ရက်ပိုင်းလောက်ကအဝေးထိန် drone တွေနဲ့ထောက်လန်းခဲ့ပါသေးတယ်။ဧပြီလ9ရက်နေ့ညပိုင်းကနေ10ရက်နေ့မနက်ပိုင်းအထိစစ်တပ်နဲ့ရဲကပြစ်ခတ်တာကြောင့်လူ12ဦးသေဆုံးပြီးအများအပြားဒဏ်ရာရရှိခဲ့တဲ့စကိုင်းတိုင်းဒေသကြီးဒဇယ်မြို့မှာတော့ဒီနေ့တိတ်ဆိတ်ငြိမ်သက်နေပြီးတော့ CDM လို့သူတချို့ကိုဖမ်းဆီးတာတွေရှိသလိုတချို့ကြေးရွာသူကြေးရွာသားတွေထွက်ပြေးတိမ်းရှောင်နေရတယ်လို့မြို့ကန်တဦးကပြောပါတယ်
။ဟိုစာသားပြတာလည်းမရှိတော့ဘူး။ဟိုလူတွေလုံးလည်းမရှိဘူး။ပြီးတော့သူတို့ကရွာတွေထဲမှာလည်းနဲ့ဝေရှာမှာပါညာဆိုတော့ပြိတ်ပြီးတော့လူတွေကရွာထဲတွေလည်းမရှိတော့ထွက်ပြေးကြရလို့လည်းနဲ့ရှာမှာတို့ဘာလို့ညာတွေတင်းနေလဲ။ဘလိုပါညာကြီးပါသူတို့လာတယ်ဆိုတဲ့အချိန်လေးကိုဖွက်ပြေးလိုက်ကြသူတို့ပြန်သွားမှပြန်ဝင်အဲ့လိုစီဗီအမ်လောက်တဲ့ဝန်ထမ်းလေးတွေတော့နည်းနည်းပါးပါးရှာရတယ်ပါညာရယ်အဲ့လိုပဲတချို့လည်းခေါ်သွားတယ်ပြန်တက်သလားမလွတ်ဘူးလားပါညာရယ်မကြားကြားရမျိုးတိုင်းလည်းမျိုးဟိုလိုတဲ့တော့မရှိပါဘူးစိုက်နေရလည်းမဖွင့်ရကြဘူးဈေးဝယ်နေကြတယ်မဝယ်ရကြဘူးဖြစ်တယ်
စစ်တပ်ရဲတို့နဲ့အပြန်အလှန်ပစ်ခတ်တာကြောင့်12ဦးသေဆုံးပြီး20ဦးထပ်မနေဖမ်းဆီးခံရတဲ့ကလေးမျိုးမှလည်းအသွားလာတွေမရှိသလောက်နည်းနေတယ်လို့ဒေသခံတဦးကပြောပါတယ
်။ဟိုလိုတော့ဘယ်လိုပဲတော့အသွားလာရှိရသေးတယ်ဘယ်တော့အသွားလာဘာမှမရှိဘူး
။အခုလိုစစ်တပ်နဲ့ရဲကပစ်ခတ်တာကြောင့်နေစဉ်လူသေဆုံးတာတွေရှိနေပေမဲ့မြန်မာနိုင်ငံတော်မှာစစ်ကောင်စီစန့်ကျင်ရေးဆန္ဒထုတ်ဖော်တာတွေဟာအာရုံမတော်ပါဘူး။မြန်မာနိုင်ငံရဲ့ဒုတိယမြို့ကြီးဖြစ်တဲ့မန္တလေးမြို့မှာလည်းမြားတောင်သပိတ်စစ်ကြောင်းစေးသပိတ်ပညာရေးသပိတ်စတဲ့သပိတ်စစ်ကြောင်းတွေဟာနေ့စဉ်ရက်ဆက်ပုံစံမျိုးစုံနဲ့ဆန္ဒထုတ်ဖော်နေကြသလိုမုံရွာမြကြီးနားတဝဲစတဲ့မြို့တွေမှာလည်းစစ်ကောင်စီကိုဆက်လက်ဆန့်ကျင်ဆန္ဒထုတ်ဖော်နေကြပါတယ်။နိုင်ငံတော်ကစစ်ကောင်စီဆန့်ကျင်ဆန္ဒပြပွဲတွေပြုလုပ်လို့စစ်တပ်နဲ့ရဲကအကြမ်းဖက်ဖြိုခွင်းတာကြောင့်ဖေဖော်ဝါရီ1ရက်နေ့ကဆိုရင်တေဆုံးသူ600ကျော်ပြီဖြစ်တဲ့ကြောင်းနိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအဖွဲ့ AABB ကထုတ်ပြန်ထားပါရခင်ဗျာ
ဒါကတော့ဘကိုးမြို့အပါဝင်နိုင်ငံတဝန်းကဆန္ဒပြပွဲတွေအကြောင်းကိုရန်နိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်မြန်မာနိုင်ငံမှာဆီယနာရှင်စနစ်ဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုနီလန်းပေါင်းစုံနဲ့ဆက်ပြီးတော့ဆန့်ကျင်နေကြတာမှာဒီကနေ့မှာတော့တရုတ်ကုန်ပစ္စည်းတွေကိုတပိတ်မှောက်ကြရေးစီးယုံလှုပ်ရှားနေကြပါတယ်အာနာသိန်းစစ်အစိုးရကိုအားပေးတယ်လို့ဆန္ဒပြသူတွေကယူဆထားတဲ့တရုတ်နိုင်ငံရဲ့ထုတ်ကုန်တွေကိုမတုံးကြဖို့နှိုးဆော်တယ်လို့တရုတ်အလံတွေကိုမီးရှို့ဆန္ဒပြကြတာနဲ့နောက်ဆုံးအဖမ်းဆီးအခြေအနေရန်ကုန်ကလာတဲ့သတင်းကိုမတ်စုမြတ်မုံကဆက်ပြီးပြောပြပေးပါမယ်
။ဆီအာနာသိမ်းခဲ့တဲ့ February 1ရက်နောက်ပိုင်းကစလို့အာနာသိမ်းမှုကိုလက်မခံကြောင်းပြသတဲ့ဆန္ဒပြပွဲတွေပုံစံမျိုးစုံနဲ့ပြုလုပ်နေကြပါတယ်။ဒီနေ့ April 9ရက်နေ့မှာ April 9ပုံကံမိုးဆိုတဲ့ပျောက်ကြားတပိတ်လှုပ်ရှားမှုအပအဝင်လူငယ်တွေဟာ2008ဖွဲ့စည်းပုံအခြေခံဥပဒေစာအုပ်အပအဝင်စစ်ဗိုလ်ချုပ်တွေနဲ့တရုတ်သမ္မတပုံတွေကိုမီးရှို့ဖျက်ဆီးခဲ့ပြီးတော့ဆီယနာရှင်စနစ်ကိုကန့်ကွက်လှုပ်ရှားကြပါတယ်။လုံးဝအုပ်ချုပ်ရေးမရစေရ Red Movement အပြင်လူမဲ့တပိတ်ရေပေါ်တပိတ်တွေနဲ့အတူအာနာရှင်ကိုစန့်ကျင်နေကြသလိုလူရင်ယူပိုးရင်လှူဆတဲ့ပြည်သူအချင်းချင်းပြန်လည်ကူညီတဲ့လှုပ်ရှားမှုတွေကိုလည်းရန်ကုန်မြို့မှာပြုလုပ်ခဲ့ကြတာပါ။တိုင်းရင်းသားစုပေါင်းတပိတ်ကိုလည်းလူငယ်တွေစုပေါင်းချီတက်ဆန္ဒပြကြပါရယ်။မနေ့ပိုင်းမှာစတင်ခဲ့တဲ့ဒီလှုပ်ရှားမှုကိုတပ်ဖွဲ့ဝင်တွေကဖြိုခွဲဖို့ရောက်လာတာကြောင့်လူငယ်တွေလူစုခွဲပြီးတော့ထွက်ပြေးခဲ့ကြပါရယ်။တပ်တွေရဲ့အကြမ်းဖက်ဖြိုခွဲမဲ့ရန်ကနေလွတ်နိုင်ဖို့အတွက်လူမဲ့တပိတ်ပုံစံကိုလည်းတချို့မြို့နယ်တွေမှာဆင်နွှဲကြပါရယ်။ဆန္ဒပြသူတွေတောင်းဆိုခြင်းနဲ့စာသားတွေကိုစိုင်းပုတ်တွေပေါ်မှာရေးပြီးတော့လူမဲ့တပိတ်လှုပ်ကြတာပါ။တရုတ်နိုင်ငံအနေနဲ့အင်းကြီးချင်းကောင်ပီတာအောင်ကျင်းကြံဖို့တောင်းဆိုချက်တွေကိုလည်းရေးသားတောင်းဆိုကြပါရယ်။အာနာသိမ်းထားတဲ့နာဆာကစစ်ကောင်စီကိုထောက်ခံကာကွယ်ပေးနေတဲ့အတွက်တရုတ်နိုင်ငံကိုအဓိကထားပြီးတော့တပိတ်မှောက်လာကြတဲ့အထက်တရုတ်ထုတ်ကုန်တွေကိုလုံးဝမတုံးကြဖို့အတွက်လူမှုကွန်ရက်တွေကနေတဆင်လဲဆော်အော်လှုပ်ရှားနေကြပါတယ်။စားတောက်ကုန်အပအဝင်အိမ်သုံးပစ္စည်းတွေနဲ့အဝတ်ထည်တွေကအစားတရုတ်ထုတ်ကုန်မှန်သမျှရှောင်ကြဖို့အတွက်အွန်လိုင်းကနေတဆင်လက်ဆင့်ကမ်းမျှဝေနေတဲ့ရန်ကုန်မြို့ကလူငယ်တအူးကသူတို့ရဲ့လှုပ်ရှားမှုအကြောင်း VOA ကိုအခုလိုပြောပြပါရစေ။
နေကြီးတွေကိုလူငယ်နဲ့အတူတူတရုတ်ပစ္စည်းတွေကိုနိုင်လောက်တပိမောက်ပို့ဆိုပြီးတော့ရှင်းပြဖြစ်တယ်ပေါ့နော်ဥမာဆိုရင်ဒီမှာတို့ဒီထမင်းပေါက်တွေပါရေးဆိုလို့ရှိရင်မလွတ်ပြစ်နိုင်သေးရင်တော့မှဒီတော်လိုင်းကာလာအနေစားပြီးတော့နောက်ထပ်တရုတ်နဲ့ပတ်သက်တဲ့တရုတ်ကနေပြီးပြင်လက်ပစ္စည်းတွေကိုလုံးဝတပိမောက်ပြီးရှောင်ကျင်တာမျိုးဘင်္ဂလီဆိုလို့ရှိရင်အဝတ်စားတွေဒီဖနက်တွေပေါ့နော်အဲ့လိုလူသုံးကုန်ပစ္စည်းတွေကပြောမယ်ဆိုလို့ရှိရင်ဒီယူရိုဘက်ကတင်သွင်းတဲ့ဟာကိုကိုရီးယားဘက်ကလာတဲ့ဟာတွေထက်ပေါ့နော်တရုတ်ကနေလာတဲ့ဟာတွေကပိုပြီးတော့ဒီကတက်တာတော့ဒီအခြေခံတော့အလန်လက်တန်းကလူတွေကရောပို့ပြီးဝယ်တုံးကြရပေါ့နော်အဲ့လိုမျိုးတွေဝယ်မတုံးကြဘူးဒါကိုအချင်းချင်းတငယ်ချင်းချင်းချင်းထဲမှာရောကိုမိတ်ဆွေတွေထဲမှာရောလူကြီးတွေပါတည်အောင်ပေါ့နော်လို့ပြောပေးတာမျိုးရှိတယ်ဒီဟာကတော့လက်ရှိသွားနေတဲ့တပိတ်လှူရှာမှုတွေလိုမျိုးပေါ့နော်ဒီနေ့ကပါလှူရှာမှုဒီနေ့ကညာလှူရှာမှုအဲ့လိုမျိုးမဟုတ်ပဲねညီမတို့ဒါတောက်လျှောက်ပေါ့နော်တော်လိုင်းရေးပြီးသွားရင်တော့မှဒီတရုတ်ပစ္စည်းလုံးဝကင်းစင်သွားသည်ကိုလုံးနိုင်အောင်လို့ညီမတို့စူးစမ်းနေပါတယ်
တာမွေမြို့နယ်ကြောင်မြောင်းရက်ခွက်ထဲမှာလှည့်လည်နေတဲ့တာမွေတပိတ်စစ်ကြောင်းကဆန္ဒပြလူငယ်တွေကိုလည်းဒီနေ့မနေ့ပိုင်းမှာစစ်ကောင်စီလက်အောက်ခံလက်နက်ကင်တွေဘက်ကအင်အားသုံးအကြမ်းဖက်တာတွေရှိခဲ့ပြီးတော့ဆန္ဒပြလူငယ်၃ယောက်ကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့အဲ့ဒီအနီးဝန်းကျင်မှာနေထိုင်သူတယောက်က VOA ကိုပြောပြပါတယ
်ကျွန်တော်တို့ဒီတာမွေကြောင်မြောင်းကိုပိုဖိလာတယ်ပေါ့နော်ဒီနေ့ဆိုရင်အင်အားတွေညတော့မှာကိုပြောရင်ဆိုရင်မိတ္တကအတန်ကြားတယ်ဘယ်မှလောင်မလဲတော့မသိဘူးအရင်ဆုံးကျွန်တော်တို့ဒီတာမွေကြောင်မြောင်းမှာပတ်နေတဲ့ကား၁၀စီးဝန်းကျင်၁၀စီးအောက်မှာပဲရှိတယ်အခုတော့ကအသိ20မိသားလောက်ရှိတယ်ပေါ့နော်ပတ်နေတာအဲ့ဒါမျိုးဆက်လာပါဗျပြီးတော့မနေဘူးတဲ့အဲ့လိုမျိုးပေါ့နော်စစ်ကားတပတ်တက်တွေပေါ့နော်အဲ့ဒါတွေဝင်လာပါတယ်ဗျဒါဒီနေ့ထူးထူးဆန်းဆန်းတွေ့ရတဲ့အနေအထားတွေပါဗျဟုတ်အရင်ဆုံးတော့တောင်တန်မုံတီးချိန်မှာတော့မလွတ်လွတ်လပ်လပ်တီးရဲတယ်ပေါ့နော်လွတ်လွတ်လပ်လပ်လောက်တိုင်းရပါအခုဆိုရင်သူတို့ကတန်မုံတီးချိန်တော့မှစိုက်ပြီးတော့ခွင့်မလွတ်ခြင်းတဲ့ပုံစံမျိုးသေးမတီးခြင်းတဲ့ပုံစံမျိုးမှစိုက်ရောက်ပါတယ်ဗျ ID ဝင်ခြင်းလောက်ဆိုတာနဲ့သူတို့9နာရီခွဲ7နာရီလောက်ဆိုတာနဲ့ကျတော့ကားတွေထွက်ပြီးတော့အဲ့လိုမျိုးပေါ့နော်လမ်းတွေမှာပိတ်ဆိုတာတို့အခက်မတင်အရန်ဆိုတဲ့နေလမ်းတွေပါတယ်ဆိုသူတို့ထိတ်မှပိတ်ရပြီးတော့အဲ့လိုမျိုးဆဲတာဆိုတာတို့အော်ဟစ်နေတာတို့ရှိပါတယ်ဗျအားရမျိုးလေးရှိပါတယ်ဟုတ
်စစ်အာဏာသိမ်းမှုစန့်ကျင်ဆန္ဒပြနေသူတွေအကြမ်းမဖက် CDM လှုပ်ရှားမှုလုပ်နေသူတွေကိုတပ်မတော်အကြီးညိုပြက်အောင်လှုံ့ဆော်လှုပ်ဆောင်မှုပုံမှန်905ကာဂျီနဲ့ဖမ်းဆီးဖို့ဝရန်တွေထုတ်ထားတယ်လို့လိုက်လံဖမ်းဆီးနေတာတွေလည်းရှိပါတယ်905ကာဂျီနဲ့တရားစွဲထားသူတွေကကြော်ကြားတဲ့ရုပ်ရှင်တရုတ်ဆောင်အင်ဒရာကျော်စင်နဲ့ပြည်တည်ဦးတို့လင်မယားဒီကနေ့အဖမ်းခံရပါတယ်။နေ့လယ်ပိုင်းကသူတို့အဖမ်းခံရတယ်ဆိုတာကိုမိသားစုစုဝင်တွေစီကသိရပါတယ်ရှင်
။မဆုမျက်မုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။မြမအရေးအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီမှတီးတန့်စီဝေးဝဲတစ်ခုအခုကျမတို့အတန်လှင့်နေတဲ့အချိန်အတွင်းမှာပဲစတင်နေပါပြီ။ဒီစီဝေးဝဲမှာတော့နယူးယောက်မြို့ကုလသမဂ္ဂဆိုင်ရာမြမနိုင်ငံအမြဲတမ်းကိုယ်စားလှယ်ဥကြမုထွန်းနောက်ပြည်တော်စုလွှတ်တော်ကိုစားပြုကော်မတီက CRPH ကနိုင်ငံသားရေးဝန်ကြီးဖြစ်တဲ့ခန့်အပ်ထားတဲ့ဒေါ်စင်မအောင်တို့ကမြန်မာနိုင်ငံရဲ့အခြေအနေတွေကိုတင်ပြဆွေးနွေးมาဖြစ်ပါတယ်ပြည်သူတွေအနေနဲ့ဒီဆွေးနွေးပွဲမှာဘာတွေကိုပြောစီခြင်းမှာတလဲသူတို့ရဲ့မျှော်လင့်ချက်ကဘာတွေရှိပါတလဲဆိုတဲ့ရန်ကုန်ကလာတဲ့သတင်းကိုမက်ခင်ဖြူထွေးပြောပြပေးပါရှင်
ဆင်နာသိမ်းပြီးတဲ့နောက်မြန်မာနိုင်ငံမှာမတိမငိဖြစ်နေတဲ့အခြေအနေဒေသတွင်းနဲ့နိုင်ငံတကာတည်ငြိမ်မှုနဲ့လုံခြုံမှုအပေါ်ဘယ်လောက်ရိုက်ခတ်နိုင်တယ်လဲဆိုတာကိုကုလသမဂ္ဂလုံခြုံရေးကောင်စီမှပြောဆိုနေကြတာပါရွေးကောက်ပွဲအနိုင်ရ NLD အမတ်တွေနဲ့ဖွဲ့စည်းထားတဲ့ CRPH ရဲ့ဒီရှေ့ဆက်လှုပ်ဆောင်မှုတွေကိုဒေါ်စင်မအောင်ကရှင်းပြဖို့ရှိပါတယ်အာဏာသိမ်းအုပ်ချုပ်နေတဲ့စစ်တပ်ရဲ့လှုပ်ဆောင်မှုကဒေသတွင်းမှာသာမကနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုထိပါစေမဲ့အန္တရာယ်တွေရှိတယ်ဆိုတာကိုနိုင်ငံတကာပြည်ပခန့်စောင့်ကြည့်လေ့လာရေးအဖွဲ့ ICG ကိုယ်စားလှယ် Richard Hose ကဆွေးနွေးမှာဖြစ်ပါတယ်ဒီတည်သက်ဆွေးနွေးပွဲကနေမြန်မာပြည်အထက်ဘယ်လောက်မျှော်လင့်နိုင်ပါမလဲလူခွင့်ရေးလှုပ်ရှားသူမြမြချင်းမြမအဖွဲ့ဦးဆောင်ဒါရိုက်တာဦးအောင်မျိုးမင်းရဲ့အမြင်ကတော့
ပုံမှန်လုံထုံးလုံကြီးရတရားဝင်ဆုံးဖြတ်ချက်ချနိုင်တဲ့အရာမဟုတ်ပေမဲ့နိုင်ငံရေးစိတ်ထားကိုကျွန်တော်တို့ပဲပါလာဖို့မြန်မာနိုင်ငံအရေးကိုသူတို့အနေနဲ့ပါဝင်ပြီးတော့ထောက်ခံလာဖို့အတွက်လှုပ်ဆောင်နေတဲ့အခွင့်အလမ်းတစ်ခုတစ်ခုလည်းဖြစ်ပါလေ။အခုဖြစ်နေတဲ့လူ့ခွင့်ချိုးဖောက်မှုများလူသားမျိုးနွယ်တစ်ခုလုံးကိုထိခိုက်စေတဲ့ crime against humanity များပါလေ။ဒါကမြန်မာနိုင်ငံရဲ့အရေးကိစ္စကတနိုင်ငံနဲ့ထိခိုက်တာမှာခပဲနဲ့အာဆီယံသို့မဟုတ်အာရှဒေသတစ်ခုလုံးဒါမှမဟုတ်ကမ္ဘာတစ်ခုလုံးရဲ့ငြိမ်းချမ်းရေးကိုထိခိုက်နေတဲ့အတွက်ကြောင့်မလို့အရေးကြီးတဲ့ဆိုတဲ့ချက်ကိုထိတိမမိတင်ပြဖို့လိုအပ်ပါလေ။
ဒီတည်တံစီဝေးကိုကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းနဲ့အတူနိုင်ငံတကာကုလသမဂ္ဂကိုယ်စားလှယ်တွေအပြင်လူအခြေပြုအဖွဲ့အစည်းခေါင်းဆောင်တို့ဖြစ်တဲ့စိုက်ဆံခံလဲတက်ရောက်มาပါမြန်မာနိုင်ငံအတွင်းအကြမ်းဖက်မှုတွေတိုးလာနေတာနဲ့အတူအခြေအနေတွေဆိုးဝါးလာနေပြီးဒေသတွင်းတည်ငြိမ်မှုကိုရောနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုပါအန္တရာယ်ကြီးထွားလာနေတဲ့အချိန်မှာအခုလိုဆွေးနွေးပွဲကျင်းပတာဖြစ်ပါတယ် မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေတွေကိုနိုင်ငံတကာဘက်ကကင်တွယ်ပေးတာမှာအပြောထက်ထိရောက်တဲ့အကူအညီတွေပေးဖို့မျှော်လင့်တယ်လို့ဆရာနာရှင်စန့်ကြည်ရေလှူရှားနေတဲ့အမျိုးသမီးကောင်းဆောင်တယောက်ကပြောပါတယ်။ပြောလင့်ထ
ားတာကတော့ကျွန်တော်တို့နိုင်ကိုနိုင်ရမယ်။တကယ်မှလည်းကျွန်တော်တို့အားမလျှော့ခဲ့ဘူး။ကျွန်တော်တို့တင်းနောက်ထားတဲ့ပြည်သူအစိုးရပြန်ရသည့်ဒီကျွန်တော်တို့လူချင်းနဲ့အဲ့ဒီချိန်လေရအောင်ကျွန်တော်တို့ကတိုက်သွားမယ်။အဲ့ဒီအချိန်မှာဒါနိုင်ငံတကာအနေနဲ့ဆိုလို့ရှိရင်လည်းဒါသူတို့မြင်ပြီးပါပြီ။ပြည်နယ်သတင်းတော့တွေလည်းနာပြီးသွားပြီကြာကြာတော့နိုင်ငံတကာအနေနဲ့လည်းမြင်သိသလောက်ပြီးမြင်ပြီးသွားပြီ။ဒီလိုမျိုးဒီမျိုးထုံးတက်ဖြတ်နေတာတွေကိုလက်ကြည့်မမြင်သေးဘူး။ UN အနေနဲ့လည်းဖြည်းဖြည်းရောက်လေတာအရေးယူသေးနေတယ်ပေါ့နော်။ကျွန်တော်တို့ကဒီလိုလေအနေနဲ့ပေါ့မြန်မာပြည်နယ်ရောကျွန်တော်တို့ခံစားနေရတာကြီးကဘယ်လိုမှတရားမျှတမှုမရှိဘူးပေါ့နော်။ဒါကြောင့်မို့လို့ကျွန်တော်တို့လူချင်းနဲ့စစ်မှန်တဲ့ဒီမိုကရေစီပြန်ရခဲ့တယ်လို့ပဲဒီမျိုးလုံးတက်ဖြတ်နေတဲ့ဒီစစ်ကောင်စီကိုလည်းထိထိရောက်ရောက်သူတို့နဲ့ထိုက်ခိုက်တဲ့အပြစ်ပေးမှုကိုလည်းကျွန်တော်တို့ကြော်လင့်နေပေါ့နော်။ဒါချင်းတူတယောက်နေနဲ့
အကြပ်ဖက်အာနာဖီဆန်ရီလို့ခေါ်တဲ့ CDM လှုပ်ရှားမှုမှာပါဝင်နေတဲ့ဆရာဝန်တဦးကတော့မတရားသဖြင့်ပုံမှားတွေတက်ပြီးဖမ်းဆီးထောင်ချနေတာတွေဆန္ဒပြဖြိုခွဲမှုတွေမှာထိခိုက်ဒဏ်ရာရသူတွေကိုစေကူတာခွင့်မပေးတာတွေအပြင်လူခွင့်ရေးစံနှုန်းတွေနဲ့မညီတဲ့ဖမ်းဆီးနေတာတွေကိုရပ်တန့်ပေးဖို့နိုင်ငံတကာကိုတေချာတင်ပြစီခြင်းနဲ့လို့ပြောပါတယ်
။ဒီမှာလူတွေလည်းအရန်နစ်နာပါပြီ။ပေးရလူတွေအရန်တည်နေပြီ။ဖမ်းဆီးရလူတွေကလည်းဒီနေစားရတာစာဒီဗမာပြည်ရဲ့ထောင်ထဲမှာဘလို့ထားရဆိုရှိဟိုလူတွေပြစ်သိမ့်ပြီးတော့စုထားပြီးတော့မနိုင်ငံပြပုံမှားတစ်ခုတစ်ခုတက်ပြီးတော့အဲ့လိုမျိုးတွေလုံနေတာလူများနိုင်ငံတကာကအကူအညီတစ်ခုမလာလို့ရှိရင်ဘလောက်ရှိကြခံမယ်ဆိုတာမမျော်မှန်းနိုင်ဘူး။အဲ့တော့ကျွန်တော်တော်တော်လေးတော့စိတ်ပြက်ပြီ။ဒါကျွန်တော်တို့ကအားကျော်တဲ့စိတ်တော့မရှိဘူး။ဒါပေမဲ့ဒီတစ်ဖက်ကတိတိယောက်ကလေးကူညီလိုက်လို့ရှိရင်ကျွန်တော်တို့ကအများကြီးပတာရပါပဲ။ဇက်ကပြောနေမယ်ဆိုတာတိတိယောက် action တစ်ခုကိုယူစီခြင်းလေ။သဝဲဝိုင်းနဲ့ရှင်းဖို့ဘလူးနည်းမှသူကလာရဲဝင်မှလည်းမဟုတ်ဘူး။ပြောသည်မြတ်ဟာရေဘုံကပြောင်းမြန်လုံးကြသူတို့ကတက်တယ်တက်ပြင်ကျွန်တော်တို့ကသူတို့တက်လို့တက်ပါတယ်ဆိုတာမျိုးပြောင်းမြန်ပြန်ပြောနေတဲ့ကဆွေးနွေးလဲဆိုတာဘယ်နည်းနည်းမှမဖြစ်နိုင်တော့ဘူးလို့ကျွန်တော်ဟိုခံစားမိတယ်ဘလို့မှဆွေးနွေးလို့ရမလို့သူကကျွန်တော်တို့တက်ကိုတက်မှာတက်လဲတက်နေရနိုင်ငံတကာလောက်ရမယ်ဟာဗမာပြည်ကိုစစ်လာတက်ရမှာမဟုတ်ဗမာပြည်သူတွေကိုကယ်ရမယ်တကောကျွန်တော်ကပြောချင်တယ်အဲ့လိုမြစ်တာရခံရ
စနပြကန့်ကွက်နေတဲ့သူတွေကိုစစ်တပ်နဲ့ရဲကပြစ်ခတ်တက်ဖြတ်ဖမ်းဆီးနေတဲ့ဥပဒေမဲ့လုပ်ရက်တွေလုပ်နေတာတွေရက်အောင်နိုင်ငံတကာတိုင်းဝန်ကလက်တွေ့လှုပ်ဆောင်မှုအတွက်မြန်မာပြည်သူအများကမျှော်လင့်နေကြပါရဲ့ရှင်
။မခင်ဖြူထွေးပါရှင်။ဒီကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အခုဆွေးနွေးနေတဲ့တိတက်ဆွေးနွေးပွဲအကြောင်းကိုအသေးစိတ်မကြခင်မှာထုတ်လွှင့်ပေးဖို့ရှိပါတယ်။အခုဆက်ပြီးတော့ကိုရီးယားဘက်ကအခြေအနေကိုကြည့်ရအောင်ပါ။မြန်မာနိုင်ငံမှာအပြောင်းလဲသည့်ခြေလှမ်းသစ်တွေဖြစ်လာစေဖို့ရည်ရွယ်ပြီးတော့တောင်ကိုရီးယားနိုင်ငံမှာအထွတ်အမြတ်ထားတဲ့ဘိုရှင်ကက်ခေါင်းလောင်းကြီးကိုဒီကနေ့မှာတော့မြန်မာနိုင်ငံအတွက်12ချက်တိတိထိုးပေးခဲ့ပါတယ်။ယဉ်ကျေးမှုပေါင်းစုံပေါင်းစုထားတဲ့အဖွဲ့ကြီးတစ်ခုရဲ့အစီအစဉ်နဲ့တစ်နှစ်မှာတစ်ခါသာတီးလေရှိတဲ့ခေါင်းလောင်းကြီးကိုမြန်မာနိုင်ငံအတွက်ထူးထူးခြားခြားတီးပေးခဲ့တဲ့အကြောင်းကိုတော့မဆုမြတ်မွန်ပြောပြပေးပါရှင်
။တောင်ကိုရီးယားနိုင်ငံဆိုးမြို့တော်မှာရှိတဲ့သမိုင်းဝင်ဘိုရှင်ကက်ခေါင်းလောင်းကြီးဟာကိုရီးယားပြည်သူတွေတံပိုးချတဲ့ခေါင်းလောင်းကြီးတစ်ခုဖြစ်ပါတယ်။နှစ်သက်ကူးချိန်ရောက်တိုင်းကံကောင်းခြင်းတွေနဲ့အောင်မြင်စေကြောင်းမင်္ဂလာယူတဲ့အနေနဲ့ဒီခေါင်းလောင်းကြီးကိုထိုးပြီးတော့နှစ်သက်ကိုကြိုးဆိုကြလေရှိတာပါ။အခုလိုကိုရီးယားနိုင်ငံအတွက်အထွတ်အမြတ်ဖြစ်တဲ့ခေါင်းလောင်းကြီးကိုဒီကနေ့မှမြန်မာနိုင်ငံအတွက်ဆက်နှက်ချက်ထိုးပြီးတော့ဆူတောင်းပေးခဲ့ကြပါတယ်။ယဉ်ကျေးမှုပေါင်းစုံပေါင်းစုထားတဲ့ Global Village Multicultural Federation အဖွဲ့ကြီးရဲ့စီစဉ်ပေးမှုနဲ့ခေါင်းလောင်းကြီးကိုထိုးနိုင်ခဲ့တဲ့အကြောင်းဒီကနေ့ခေါင်းလောင်းထိုးဆူတောင်းခွင့်ရခဲ့သူမတ်ရွှေမိုးက VOA မြန်မာပိုင်းကိုပြောပါရယ
်ဒီတောင်ကိုရီးယားနိုင်ငံခေါင်းလောင်းကြီးဆိုတာလေဒီနှစ်မှတစ်ခါညစ်တစ်ခုရဲ့အချိန်မှာထိုးတဲ့ခေါင်းလောင်းကြီးပေါ့ဒီခေါင်းလောင်းကိုဒီမြို့တော်ဝင်တို့ဒီလိုအရေးကြီးတဲ့ပုံစံတွေတက်ပြီးတော့ခေါင်းလောင်းထိုးပြီးတော့နောက်ညစ်တစ်အတွက်ခြေလမ်းအစ်ဆိုပြီးတော့တို့အလိုမျိုးမင်္ဂလာရှိတဲ့ခေါင်းမင်္ဂလာယူတဲ့ခေါင်းလောင်းကြီးပေါ့နော်အဲ့ဒါကိုကျွန်တော်တို့ညီမလူမျိုးတွေတို့ကခေါင်းလောင်းထိဖို့ခွင့်ပြုလိုက်ပါတယ်ဆိုတော့ဒီနေ့ညီမတို့ဆက်နိုင်သွားပြီးတော့ဆက်နိုင်အတိထိုးရတယ်တို့ကြောင့်ပါလေဒီချိန်မှာခေါင်းလောင်းဆက်တဲ့ချက်ထိုးသွားတော့မယ်ဒီတင်လာပြီးတော့ညီမတို့ခေါင်းလောင်းဆက်တဲ့ချက်ဒီဝင်ရခဲ့တယ်ပေါ့နော်ဒီနေ့ဒီဟာဒီကိုရီးယားမှာဆိုလို့ရှိရင်ဒါတော်တော်ကြီးထူးခြားတဲ့အဆင်ပြေခွင့်ပြုပြီးမှရတယ်ပေါ့နော်အခွင့်အမ်းတစ်ခုပေါ့နော်ထူးခြားတဲ့အခွင့်အမ်းတစ်ခုပေါ့နော်ပထမတော့ဘာမှမသိဘူးဒီတိုင်းဟိုဆူတောင်းပေးမယ်ကိုမနိုင်ငံတော်ဒီလိုကြတစ်ခုရှိတယ်ဆိုတော့ညီမတို့တွားလိုက်တာပေါ့နော်ဟိုလည်းရောက်တော့ဟိုဝင်းဝင်းချင်းမှာနောင်ဝဲနန်းသားရည်လေညီမတို့ကြိုးစိုးတယ်ကျိုးတို့ပြီးတော့တို့ကဒီဟာကိုရှင်းကြရဲဒီအပေါ်တော့တက်ခွင့်လုံးဝမရှိတဲ့နေရာပါဒီမှာနိုင်ငံအတွက်ဒီမှာနိုင်ငံကိုအောင်စေခြင်းတော့အတွက်ဒီမှာနိုင်ငံအောင်ခေါင်းတော့ဟိုအောင်စေလိုတဲ့ဤရွယ်ချက်နဲ့အရေးတော်ပုံအောင်စေလိုတဲ့ဤရွယ်ချက်နဲ့ဒီခေါင်းတော့ကိုထိုးဖို့အတွက်တို့ကြိုးစားပြီးတော့လုပ်ခဲ့ပါတယ်ပေါ့နော်ဒီမှာအတွက်ဆိုပြီးတော့အဲ့လိုမျိုးရှင်းပြပါတယ်ဒီမှာကိုလေအရန်ကိုအောင်ဝိုးပြီးတော့အရန်နဲ့ဝမ်းတာဝမ်းဒီခေါင်းတော့ကိုထိုးလိုက်တဲ့ချိန်ခြေမျက်ရည်ရောင်အများကြီးကျတယ်ဒီမှာတော့
ရန်နဲ့ဝန်တာဝိုင်းတခုခုကိုစိတ်ကြမှာအောင်မြင်မှုဆိုရက်ဒီတော့လည်းရေးအောင်မြင်မှုဆိုရက်ခံစားချက်မျိုးရတာပေါ့နော်။တန်ကိုရီးယားနိုင်ငံဟာမြန်မာနိုင်ငံဒီမိုကရေစီရရှိရေးကြိုးပမ်းမှုတွေကိုအတော်လေးတက်တက်ကြွကြွအားပေးနေတဲ့နိုင်ငံဖြစ်ပါတယ်။အခုလည်းမြန်မာပြည်သူအများမျှော်လင့်နေကြတဲ့အတိုင်းဆက်အာနာရှင်စနစ်ကြဆုံးမဲ့နေတဲ့တဲ့အတွက်သူတို့ရဲ့နှစ်သက်ကူခေါင်းဆောင်ကြီးကို လုပ်ဖို့စီစဉ်ပေးနေတယ်လို့တောင်ကိုရီးယားကမြန်မာအရေးလှုပ်ရှားသူမတ်ရွှေမိုးကပြောပြပါတယ
်။သူကဒီခေါင်းလောင်းကိုအခုတစ်ခါထိုးခွင့်ရပထမဦးဆုံးခေါင်းလောင်းထိုးခွင့်ရပြီးတော့သူနောက်ထပ်အင်္ဂါနေ့ကျလို့ရှိရင်ဆက်နိုင်ပါလေ။နောက်ထပ်အခွင့်အရေးတစ်ခုထပ်ရဖို့ပေါ့နော်။တောင်းနိုင်မပြီးမချင်းပေါ့ဒီလိုမျိုးပေါ့။ဒီခေါင်းလောင်းကိုထိုးခွင့်ရဖို့တည်းသူစူးစမ်းနေပါလေပေါ့နော်။အဲ့ဒါနောက်တစ်ပတ်အင်္ဂါနေ့လည်းရတယ်။ဘလို့ဘလို့အစီအစဉ်ထိရမယ်လို့ကျွန်မကျွန်မမသိဘူး။နောက်ထပ်အင်္ဂါနေ့ထပ်ဖိတ်ထားပါတယ်ကျွန်တော်တို့အစု
။တောင်ကိုရီးယားနိုင်ငံကအထွတ်အမြတ်ထားတဲ့ဘိုရှင်ကတ်ခေါင်းလောင်းကြီးမှာမြန်မာနိုင်ငံကဆက်အာဏာရှင်စနစ်ကိုတွန်းလှန်နေကြသူတွေအတွက်ဆူတောင်းခေါင်းလောင်းထိုးနိုင်ခဲ့ကြတာမဟုတ်ကိုရီးယားနိုင်ငံကမြန်မာအရေးကြိုးပမ်းနေသူတွေအတွက်ဒါဟာသမိုင်းဝင်မှတ်တမ်းတင်နိုင်တဲ့အောင်မြင်မှုတစ်ခုဖြစ်တယ်လို့သူကပြောပါတယ်ရှင်။
မဆုမြတ်မွန်ပြပြပေးခဲ့တာဖြစ်ပါတယ်ရှင် VOA American တန်ရဲ့တောက်ကြညာတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အမျိုးသမီးကဏ္ဍကိုဆက်ပြီးတော့တင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာဆရာနာသိမ်းခဲ့တဲ့ February 1ရက်နေ့နောက်ပိုင်းဖမ်းဆီးထိန်းသိမ်းခံရသူတွေကထောင်ထဲချီပြီးတော့ရှိနေပါတယ်ဒီထဲမှာမှဖမ်းသွားပြီးတော့ဘယ်ကိုခေါ်သွားတယ်လဲဆိုတာမသိရတဲ့သူတွေမတရားသဖြင့်တရားစွဲဆိုခံထားရတဲ့သူတွေအများအပြားရှိနေတယ်လို့တရားဥပဒေရေးရာကျွမ်းကျင်သူတွေကပြောကြပါတယ်ဒီလိုလူတွေကိုပြန်လွတ်လာဖို့အတွက်တဲ့အတွက်ရှေ့နေများအဖွဲ့ကဥပဒေရေးရာအကြံဉာဏ်ဒီအခမဲ့ပေးတာအခမဲ့အမှုလိုက်ပါဆောင်ရွက်ပေးတာတွေလုပ်ပေးနေပါတယ်။ဘာကြောင့်အခုလိုဆောင်ရွက်ဖြစ်တာပါလဲ။ဘလို့အမှုတွေကိုအဓိကထားပြီးလိုက်ပါကူညီပေးနေတယ်လဲ။ဘလို့အခြေအနေကိုအဓိကကြုံတွေ့နေရပါတယ်လဲ။ဆိုတော့ကိုတော့တဲ့အတွက်ရှေ့နေများအဖွဲ့ကတရားလွှတ်တော်ရှေ့နေဒေါ်သွဲသွဲစိုးကိုဆက်သွဲမေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမတ်ခင်ဖြူထွေးတင်ဆက်ထားတာနားဆင်ပါရှင်။There's a path we must choose sometime. Gotta stand up and fight sometime.တော်တော်သေးစိုးရကအခုဒီမြန်မာနိုင်ငံမှာဆရာနာသိမ်းပြီးတဲ့နောက်ပိုင်းမှာဒီအဖမ်းခံရတဲ့သူတွေကိုကျင်းထောင်နေရဲစခန်းတွေရှိမှသွားပြီးတော့မှဒီသူတို့နဲ့ပတ်သက်ပြီးတော့အမှုကိုလိုက်ပါကူညီဆောင်ရွက်ပေးနေတယ်ဆိုတာလေးသိရပါတယ်အဲ့ဒါဘလို့လုတ်ဖြစ်ကြတယ်လဲဘလို့ပုံစံနဲ့အခုကူညီတွေပေးနေတယ်ဆိုတာလေးကိုကျွန်တော်အရင်ဆုံးပေါ့နော်အချင်းချင်းလေးနည်းနည်းတော့အရင်ပြောပြပေးပါလား
ဟုတ်ကဲ့ပါဆက်ကျမတို့ကတော့ဒီစစ်အာဏာသိမ်းပြီးတဲ့အချိန်မှာတော့26ရက်နေ့မှာကျမတို့တွေကဆရာမနှစ်ယောက်ကဒီအင်းချိန်ထောင်ရှိကိုတွားတယ်အာတွားပြီးတော့မှဒီမှာဖမ်းဆီးခံရတဲ့ပြည်သူတွေရှိနေတယ်ပေါ့နော်ရှိနေတဲ့အချိန်မှာကျမတို့တွေဘယ်လိုကူညီကြမလဲလို့သူတို့တွေးမိတယ်အာတွေးမိတဲ့အချိန်မှာအဲ့နားမှာဆိုလို့ရှိရင်ဒီအရင်စနစ်အတိုင်းပဲပေါ့တကယ်ကောင်းနေပြီးတော့ဖောင်နေပြီးတော့တွေ့ခွင့်ရဖို့ဒီအဲ့လိုမျိုးတွေကိုပြန်လုပ်နေတာလေတွေ့ရတယ်တွေ့ရတဲ့အတွက်ကြောင့်မလို့ကျမတို့ကပြည်သူတွေကဆင်းရဲဒုက္ခအဆိတ်ဆင်းရဲမှုနဲ့ကြုံနေရတယ်ကြုံနေရတဲ့အချိန်မှာငါတို့ဘယ်လိုကူညီကြမလဲဆိုပြီးတော့စဉ်းစားကြတယ်ပေါ့စဉ်းစားတဲ့အချိန်မှာကျမတို့ကတော့ငါတို့နားမကျလို့ရှိရင်လာမယ်ကိုအမှုတွေကိုဒီအင်းချိန်ထောင်ရှိပဲချင်းလိုက်မယ်သူတို့အင်းချိန်ထောင်ထဲမှာဖမ်းခံရသူတွေအတွက်အဝေကားတွေအစားအသောက်တွေပေးလို့ရရင်လည်းငါတို့ကတခါတည်းပြည်ပြီးတော့ငါတို့ကကျမတို့ကတော့ဒီလိုဥပဒေဝင်ဆောင်မှုကိုပေးမယ်ပေးတဲ့အချိန်မှာလည်းကျမတို့ကဒီကိကာလာဖြစ်တဲ့အပြင်အရှိတ်အဝါမှာဆိုလို့ရှိရင်ကိုဗစ်ကြောင့်မို့လို့ပြည်သူတွေကဒီစီးပွားရေးကျက်တဲနေတယ်ဒါကြောင့်မို့လို့အခမဲ့ကူညီပေးမယ်ပေါ့စေတနာမြတ်တာတက်တက်နဲ့ကူညီပေးမယ်အဲဆိုပြီးတော့ကျမတို့အဲ့လိုမျိုးလေးစိတ်ထဲနဲ့ကျမတို့တကယ်တမ်းပေါ့နော်၃ရက်အဲ့လိုမျိုးစုစည်းနေသွားတယ်ဒါလေးကကျမတို့အစပြီးတော့ဒီလုပ်ငန်းလေးကိုလုပ်ဖြစ်တဲ့အကြောင်းလေးပါဟုတ်
ဟုတ်ကဲ့အဓိကဘလို့အကူအညီတွေကိုပေးရတာရှိပါတယ်ရှင့်ဘလို့အမှုတွေနဲ့ဆွဲဆိုခံရတာများပါလဲရှင့
်ဟုတ်ကဲ့ကျွန်တော်တို့ဒီဖန်ဆီးခံရသူတွေကိုစစပြီးတော့ဖန်ဆီးတဲ့အချိန်မှာဘယ်နေရာမှာထားလဲပြီးတော့မိသားစုတွေကတက်တက်လန့်လန့်နဲ့ဘယ်လိုက်ရမလဲပေါ့နော်မသိနေဘူးမသိနေတဲ့အတွက်ကြောင့်မလို့ဒီမှာဆိုလို့ရှိရင်စစပြီးတော့ဖန်ဆီးပြီးတော့ဒီနေ့ဒီနေ့ကဖန်ဆီးပြီးထားတဲ့သူတွေကိုသူတို့အချိန်ပေါ့နော်ညာဘက်အချိန်နေကြလို့ရှိရင်အင်းချိန်ထောင်ပို့တယ်ပို့တဲ့အတွက်ကြောင့်မလို့နောက်နေ့မနေ့ဆိုလို့ရှိရင်မိသားစုတွေကဒီအင်းချိန်ထောင်မှာလာပြီးစုံစမ်းနေနေတာပေါ့နေနေတဲ့အချိန်မှာလည်းဒီထဲကိုရောက်လားမရောက်လားဆိုတာတချို့ကမသိနေကြဘူးပေါ့နော်
အဲ့ဒီနေတဲ့အတွက်ကြောင့်မို့လို့အထက်ထဲမှာဖန်သားတဲ့လူတွေကဘာမှအဆင်မပြေနိုင်ဘူးဒါကြောင့်မို့လို့လမ်းစုံစမ်းစုံစမ်းနေတူတူကိုကူညီပေးကြတာပေါ့ဟုတ်အဲ့တော့သူတို့ကအခုမှတချို့ဆိုရင်တော့ဒါတရားစွဲခံထားတဲ့အမှုတွေဆိုလို့ရှိရင်ဟောအဲ့ဒီအမှုမှာဘယ်လိုပုံစံနဲ့လိုက်ပါဆောင်ရပေးလဲ
ဟုတ်အခုအင်ဂျင်ထောင်ထဲမှာယာယီတရားရုံးပေါ့အဲ့လိုမျိုးရှိတယ်အဲ့ယာယီတရားရုံးမှာအမှုတွေတရားစဲတင်တယ်အမှုတွေကိုဂျမန်ပေးတဲ့အဆင့်ကြီးရောက်နေပါပြီဟုတ်ကဲ့အဲ့အခုကျန်နေတဲ့အမှုတွေရောထပ်ပြီးတော့မှဖမ်းဆီးထားတဲ့သူတွေရောသူကအများစုကတော့ပုံမှန် 900ကျူလေကျမတို့ကဘယ်မှာရှိနိုင်လဲဆိုတော့အင်ဖော်မေးရှင်းတရင်အချက်လက်ကိုကျမတို့ပေးတယ်ရှိနိုင်တဲ့နေရာပေါ့နော်ခုလက်တလုံးဆိုအများစုဆိုလို့ရှိရင်ဖမ်းဆီးပြီးတဲ့အချိန်မှာစစ်ပီတာဘက်မှာရှိတဲ့စစ်အကျဉ်းထောင်လို့ခေါ်တယ်အဲ့ဒီဘက်ကိုခေါ်သွားပြီးတော့မှအဲ့ဒီမှာသူတို့နေမြန်းလာလေးတွေရှိတာလေးတွေနေမြန်းပြီးတော့မှဒီအင်ဂျင်ထောင်ကိုပို့ပေးပါတယ်အဲ့ဒီအင်ဂျင်ထောင်ကိုရောက်
ချိန်မှာတကယ်တော့တော်ခက်ခဲနေတဲ့အချိန်မျိုးကြီးမှာကို့အတွက်လည်းနော်အချိန်မျိုးကိုလည်းအနေပေးနိုင်တဲ့အနေအထားမျိုးရှိနေတဲ့ကြားရေကဒါကိုဘာကြောင့်အခုလိုလိုက်ပါဆောင်ရွက်ပေးနေရပါလဲရှင
်ဟုတ်ကဲ့ကျမတို့ကတော့အခုလိုအချိန်မျိုးမှာဘာလို့လိုက်ပေးနေရလဲဆိုလို့ရှိရင်ကျမခံယူချက်ပေါ့နော်ဒါကျမတယောက်တည်းရဲ့ခံယူချက်ပါဒီအချိန်မှာကျမကိုသူတို့အနေနဲ့ပြုလိုက်မယ်အခုခုနဲ့လုံလိုက်လို့ကျမပြေသွားပြီဆိုရင်ကျမမလုံနိုင်တော့ဘူးဒါကြောင့်မို့လို့မတည်ခင်ကျမဒီအလုပ်ကိုကျမအကောင်းဆုံးလုပ်သွားမယ်လို့ကျမအဲ့လိုခံကြက်ထားတယ်။ကျမရဲ့တငယ်ချင်းတွေအားလုံးလည်းမိစေတွေအားလုံးလည်းဒီလိုခံကြက်ထားလိမ့်မယ်လို့ကျမမျှော်လင့်မယ်ပေါ့နော်။အဲပြီးတော့ကျမတို့ကဟိုတရင်အောင်ဖောက်ဖြတ်တယ်လို့ပဲဆရာမရဲ့ဒီမှာဘာလို့ကိုဖမ်းဆီးခြင်းနဲ့ထားလိုက်ပါ။ရင်ဆိုင်ဖို့အဲ့ဒါနဲ့အဲ့လိုမျိုးစိတ်ကြက်နဲ့ကျမတို့ခံယူချက်နဲ့ကျမတို့ဒီအင်းချိန်ထောင်လေးအကျဉ်းစခန်းနေရဲစခန်းနေကိုတွားပြီးတော့ကျမတို့လိုက်ပါကူညီဆောင်ရွက်ပေးနေတာပါ။ဟုတ်ကဲ့။
အခုလိုလိုက်ပါဆောင်ရွက်ပေးနေတဲ့အချိန်မှာရောတစ်ဖက်ကပေါ့နော်အခုလက်ရှိဟိုအာနာကိုယူထားတဲ့သူတွေဘက်ကနေပြီးတော့ကိုယ့်ကိုဟန့်ချတာမျိုးပဲဖြစ်ဖြစ်ချင်းချောက်တာမျိုးပဲဖြစ်ဖြစ်ပေါ့နော်ကြုံရတာရောရှိပါသလားရှင
်။ဟုတ်ကဲ့အခုအချိန်နေကြည့်တော့ကျမတို့အဲ့လိုမျိုးမကြုံရသေးဘူးမှလာပြီးတော့မှအမှုတွေကြီးကြားထဲမှာဒီလိုမျိုးကျမတို့ကိုစောင့်ကြည့်နေတယ်တရင်ချက်လက်တွေကျမတို့ဘာတွေလုပ်နေလဲဆိုတာကိုသူတို့လာကြည့်တဲ့သဘောမျိုးတော့ရှိနိုင်နိုင်မယ်လို့ကျမထင်မြင်မိပါလေရှင်။အဲ့လိုလဲဆိုတော့ကျမတို့ကအေးစိန်ထောင်ရှိကပလက်ဖောင်းပေါ်မှာပဲဟိုကျမတို့လုပ်ပေးနေတာလေဟိုပြီးတော့ပြည်သူလူထုဘယ်သူတွေလာလာကျမတို့အကုန်လုံးမြင်နိုင်တယ်အဲ့လိုမျိုးအခြေအနေဖြစ်တဲ့အတွက်ကြောင့်မလို့ဒီလိုမျိုးတွေတော့ရှိလာနိုင်တယ်လို့ကျမတို့သုံးသပ်မိတယ်မှာ
ဟုတ်ကဲ့ပါရှင်ဟိုဆော့ဆော့ရုံးကဒေါက်တာဆိုးပြပြရဲမှာတငယ်ချင်း၃ယောက်စုလိုက်ကြတယ်လို့ပြောတယ်အဲ့ဒါအသင်းအတွက်ရှိနေများအဖွဲဆိုတာဖွဲ့လိုက်တာကိုပြောတာလားရှင
်ဟောဟုတ်ကဲ့အဲ့ဒါကလည်းလေကျမတို့ကလုပ်တာလုပ်လိုက်တာကျမတို့အခြေအနေတငယ်ချင်းတွေ၃ယောက်ပေါ့နော်ပါပြီးတော့အဲ့လိုမျိုးလေးလုံမိတယ်လုံမိတဲ့အချိန်မှာကျမတို့ဒီចောင်းသားတွေပေါ့၃ရက်နေမှာចောင်းသားတွေဖန်ခံရတယ်အဲ့ဒီဖန်ခံရတဲ့အချိန်မှာအဲဒီတက္ကသိုလ်ចောင်းသားတွေပါတယ်အဲ့ဒီနေရာမှာတက္ကသိုလ်ပါမောက္ခတဦးရနေပြီးတော့မှကျမတို့ကိုအကျန်းလေးစားတယ်ဂုံပြူတယ်အဲ့လိုမျိုးအနေနဲ့သူကနေပြီးတော့မှတင်ပြရှိနေမြအဖွဲအဲဘယ်သူဖြစ်ဖြစ်အကူအညီပေးနေတာအခမဲ့အကူအညီပေးနေတာဒါတွေကလေးစားထားတဲ့ပုံကိုယ်တွေဂုံပြူထားတဲ့ပုံကိုယ်တွေဆိုပြီးတော့ကျမတို့လိုတင်ပြရှိနေများဆိုပြီးတော့မှသူကနာမည်ကမုန်းတက်လိုက်တာပေါ့တက်လိုက်တဲ့အချိန်မှာကျမတို့ကလည်းဟဲပမုတ်ခိုင်ရတော့ငါတို့ဒီလိုမျိုးတွေနာမည်ကမုန်းတက်ပေးတယ်ငါတို့ဒီနာမည်လေးကလည်းငါတို့အဖွဲ့နဲ့ကွက်တည်ပဲဆိုပြီးတော့မှကျမတို့ကဒီအဖွဲ့လေးနာမည်ဖြစ်လာတာဟုတ်ကဲ့ပါအ
ဲ့တော့အစားကတော့ဒါဗာအဖွဲ့စည်းရမဟုတ်ပဲနဲ့တငယ်ချင်း၃ယောက်ပဲစားစုလိုက်တဲ့သဘောပေါ့
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
အခုဒေါက်တာဆူတို့လိုက်ပြီးတော့ကူညီပေးပြီးတဲ့နောက်ပိုင်းမှာလွတ်လာတဲ့သူတွေရောတော်တော်များများရှိပါလား
ဟုတ်ကဲ့ရှိတယ်မဟိုကတော်တော်များများတော့ကျမတို့ကူညီပေးလိုက်လို့လွတ်လာတာမျိုးပေါ့နော်အဲ့လိုမျိုးတွေရှိတယ်ခလေးတွေလည်းရှိတယ်တော်တော်များများတော့အခု၃ချိန်လွတ်တယ်ပေါ့၃ချိန်လွတ်တဲ့နေရာမှာဆိုလို့ရှိရင်ပထမဆုံးကဆိုပြီး900ကျော်လွတ်တယ်ပြောတယ်ဒုတိယကတော့600ကျော်628ယောက်ဆိုလားမသိဘူးလွတ်တယ်တတိယကတော့322ယောက်အဲ့လိုမျိုးလက်တယ်အဲ့ဒီထဲမှာဆိုလို့ရှိရင်ကျမတို့တွေရဲ့အမှုတွေဒီအများစုကတော့ကျမတို့ဒီမှာအကျဉ်းနေတယ်ကျမတို့ကူညီဆောင်ရွက်ပေးလိုက်တယ်အဲလုပ်ပေးလိုက်လို့လွတ်သွားတဲ့သူတွေကတော့အဲ့ဒီကအုပ်စုတုပ်စုကျေးပါဆိုတော့ပုံမှန်တော့နှစ်ပုံလောက်ကတော့ကျမတို့တွေကလူတွေပါတယ်လို့ကျမတို့သုံးသပ်မိတယ
်ဟုတ်ကဲ့ရှင်အဲ့တော့ဆက်ပြီးတော့ကောအခုဒါဒီဥစ္စာကိုဆက်ပြီးတော့နောက်ထပ်ကောလုပ်သွားမယ်အခြေအနေရှိတာပေါ့နော
်ဟုတ်ကဲ့အခုအခြေအနေကြီးကတော့ကျမတို့ဒီအချိန်မှာကိုဗစ်ကြောင့်
အမှုနေလဲကြဆိုင်ထားရတယ်တခြားဘောလို့ဒီအနာရယူပြီးနောက်ပိုင်းမှာဒီအခြေအနေကြီးတော့ကျမတို့သူတို့ကိုဆက်လက်လိုက်ပါကိုကြီးဆောင်ရွက်နေအောင်ပါပါမှာဟုတ်ကဲ့ဟုတ်ကဲ့ပါအကယ်၍များတစ်ဖက်ကနေပြီးတော့မှဒါကိုမလုပ်ဖို့ဟန့်တာတာကိုချိန်ချောက်တာကိုကြုံလာခဲ့ရင်ရောရပ်ပြစ်လိုက်မလားဆက်လုပ်ကြမှာလားရှင်
အဲ့ဒါမျိုးအစရှိတဲ့အတွက်ကျွန်တော်တို့ရဲ့စိတ်ကတော့အဆုံးမရှိပါပဲအဲ့ဒါမျိုးအစရှိတဲ့အတွက်ကျွန်တော်တို့အဆုံးထိလုပ်မယ်လို့ယုံကြည်ချက်ထားပြီးသားဆင်မှာဟုတ်ကဲ့ပါရှင်အခုတငယ်ချင်း၃ယောက်စုဖြစ်တယ်ဆိုတော့ဥပဒေချင်းမှာစလို့ဖြစ်လာပါတယ်20နဲ့6ရက်9ရက်အဲ့လောက်တုန်းနေရမှာဟုတ်တလားကျော်လောက်ကိုဖြစ်သွားပြီပေါ့နော်စပြီးတော့လုပ်ခဲ့ကြတာဆိုတော့ဒီကာလအတွင်းမှာ ှိနေပေါင်း30ကျော်ကျမတို့အဖွဲ့ထဲမှာရှိတယ်။အနောက်ကနေပေါ့နော်ကျမတို့မှုတွေကိုလိုက်ပါကူညီပေးနေတဲ့ရှင်တွေ30ကျော်ရှိတယ်ကျမဟုတ်။ကျမတို့ဒီတင်တဲ့ရှင်တွေများအဖွဲ့ဆိုတာကဒီအခြေအနေမျိုးမှာဒါပေါ်ပေါက်လာတဲ့အဖွဲ့ဖြစ်တယ်။အဲနောက်ရှေ့ဆက်ပြီးတော့အဲဆက်လက်တည်တဲ့အနေနဲ့လို့ကျမတို့မပြောနိုင်ဘူး။ကျမတို့ဒီကိစ္စတွေအောင်မြင်မြင်ဖြစ်သွားပြီဆိုတာနဲ့အဲကျမတို့လည်းဒီအဖွဲ့ကြီးကရှိစမှာရှိတော့မှာပေါ့ပေါ့နော်။နောက်တစ်ချက်ကကျတော့ကျမတို့ဟိုကိုယ်ယုံကြည်မှုနဲ့ဆိုပဲကျမတို့ဒီဥပဒေဆိုင်ရာအကူအညီပေးမယ်ကျမတို့ကစမ်းသမျှအဲလိုက်ပါကူညီဆောင်ရွက်ပေးမယ်လို့ကျမတို့ကတော့အကြံပြုချက်အပြေထားပါတယ်လို့ဟုတ
်ကျေးဇူးများရှင်ပါတယ်အခုလိုချင်းပေးဖြစ်ကြရတဲ့အတွက်
Mackin Phu Twe season tin sat khe de amyo thami kan na go na sin khe ya da phit par de shin VOA American tan ye nya bai thoun lin che myama ba da season ni go nya 9 na yi ga ni 10 na yi thi line do meter 30 kHz 9383 nya line do meter 32 kHz 9383 nya line do meter 51 kHz 9885 ro a pyin sanin na tanin ngun ni de ma do line lat meter 190 ro ga ni thoun lin pe ni da phit par de shin aku sat pi lo di myama na ngan twin ga thait tan yauk ni de tadin ni go pyo pya pe chin ma de
အီဗီလာကောင်တီပြစ်ခတ်တိုက်ခိုက်မှုတွေရပ်ထားမယ်ဆိုပြီးနာဆာကစစ်ကောင်စီကကြေညာထားခြင်းကရင်လက်နက်ကင် KNU တပ်မ6ထိန်းချုပ်ထားတဲ့ကရင်ပြည်နယ်ဒူပလာယာခရိုင်တဲကကော့ကရိတ်မြို့
ဟုတ်ကဲ့ပါရှင်ဒါကတော့ကရင်ပြည်နယ်ဘက်ကအခြေအနေနောက်ဆုံးအသေးစိတ်ကိုတော့ကျွန်တော်တို့မနက်ဖြန်မနက်ခင်းအစီအစဉ်မှာထုတ်လွှင့်ပေးကြပါရစေအခုဆက်ပြီးတော့ကျွန်မဒီနောက်ဆုံးရနေတဲ့ဒီသတင်းတွေအကြောင်းကိုလည်းပြောပြပေးကြပါရစေကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှရနာဘုဂနာဟာထိုင်းနိုင်ငံဘန်ကောက်မြို့ကိုသူရောက်သွားပြီဖြစ်တဲ့အကြောင်းတွစ်တာမှာရေးပါတယ်မြန်မာဆရာနာသိန်းကောင်စီဘက်ကသူ့ကိုလက်ခံမှုအဆင်သင့်မဖြစ်သေးလို့မနေ့ကပြောထားတဲ့ပုံမှာစိတ်မကောင်းဖြစ်ရတယ်လို့လည်းသူကရေးပါတယ်သူ့အနေနဲ့နေပြည်တော်ကိုအချိန်မရွေးသွားနိုင်တဲ့အကြောင်းနဲ့သူအဆင်သင့်မှာပဲလို့ပြီးလည်းပြောထားပါတယ်တွေ့ဆုံဆွေးနွေးခြင်းကအကျန်းဖက်နီးလန့်ထက်ပိုပြီးတော့မှတာလွန်ကောင်းပုံပါတယ်အကျန်းဖက်မှုဆိုတာကတော့ရေရှည်တည်တတ်တဲ့ငြိမ်းချမ်းရေးအဖြစ်ကိုဘယ်တော့ခါမှမပေးနိုင်ပါဘူးဆိုပြီးတော့အထူးတန်တမန်ကတွစ်တာမှာရေးထားပါတယ်ရှင်ဒီကနေ့မှာတော့ရန်ကုန်မြို့တရုတ်တန်ယုံဘက်ကနေမြန်မာနိုင်ငံကဗတ်အားလုံးနဲ့တရုတ်နိုင်ငံထိစပ်နေပါတယ်လို့ပြောဆိုလိုက်ပါတယ်ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH နဲ့တရုတ်တန်တမန်တဦးတို့ဒီကနေ့ဆက်သွယ်ပြောဆိုခဲ့တဲ့သတင်းနဲ့ပတ်သက်ပြီးတော့လည်းရိုက်တာသတင်းဌာနရဲ့မေးမြန်းချက်ကကိုတီတန်ယုံကနေအီးမေးလ်ကနေတစင်အကြောင်းပြန်ခဲ့တာပါတရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံကဗတ်အားလုံးနဲ့ထိစပ်ဆက်သွယ်နေပါတယ်လို့တန်ယုံကပြောပါတယ်ရှင်သူတို့အနေနဲ့ရည်ရွယ်ချက်ကတော့ငြိမ်းချမ်းရေးနဲ့ဆွေးနွေးပြောဆိုမှုတွေကိုအားပေးတဲ့အခမ်းကဏ္ဍကနေပါဝင်ဖို့မြန်မာနိုင်ငံမှာအခြေအနေတွေငြိမ်သက်သွားဖို့နဲ့တည်ငြိမ်မှုကိုထိန်းသိမ်းရေးအားပေးဖို့သဘောထားကွဲပြားမှုတွေကိုဆွေးနွေးပြောဆိုညှိနှိုင်းတိုင်ပင်ကဒါကနေတစင်ဖြည့်ရှင်းဖို့နဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးလုပ်ငန်းစဉ်ကိုဆက်ပြီးတော့မောင်းနှင်သွားဖို့ဖြစ်တယ်လို့တရုတ်တန်ယုံရဲ့အီးမေးလ်မှာပြပါရှိပါရဲ့ရှင်လွတ်လပ်မျှတပြီးတော့တရားမျှတတဲ့ဒီဒီမိုကရေစီနီးကြမြန်မာနိုင်ငံဖြစ်နေတိဆောက်နေကြသူတွေအားလုံးရဲ့မျှော်လင့်ချက်ဆန္ဒတွေကိုထောက်ခံမှုအတူတကွရှိတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာနိုင်ငံသားတာဝန်ကြီးတွေရဲ့ဒီကနေ့လက်မှတ်ရေးထိုးတဲ့ထုတ်ပြန်ချက်မှလည်းဖော်ပြပါရှိပါရဲ့ရှင်မြန်မာစစ်တပ်ရဲ့စစ်အုပ်ချုပ်ရေးကောင်စီရဲ့နိုင်ငံတော်အရေးပေါ်ကာလကြေညာတဲ့တပ်တက်ဟာအလွန်ဆုံးတပ်တန်းနှစ်နှစ်ထက် ပေါ်မှာမဟုတ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီတဲ့အာဏာကိုထိမ့်သိမ်းထားတာဖြစ်တဲ့အတွက်ရွေးကောက်ပွဲကိုမဖြစ်မနေကျင်းပမှာဖြစ်တယ်လို့အနိုင်ရတဲ့သူကိုအာဏာလွှဲပေးမဲ့အကြောင်းမြမစစ်တပ်အုပ်ချုပ်ရေးအကောင်စီကဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာထပ်မံကြေပေးပြောဆိုလိုက်ပါတယ်။2008ခုနှစ်အခြေခံဥပဒေအရအရေးပေါ်ကာလကိုတက်တန်းထပ်တိုးနိုင်ပြီးတော့နှိရှေစီမံကိန်းတွေနဲ့ပတ်သက်လို့ပြင်ဆင်လာတဲ့ပုံစံရည်ညွှန်းပြောဆိုတာတွေရှိတာကြောင့်အာဏာရယူထားတဲ့အချိန်ကာလကိုဒီကနေ့ဆွေးနွေးပွဲမှာတော့ VOA ကမေးမြန်းထားတာဖြစ်ပါတယ်။အာဏာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေပေါ်ပေါက်နေပေမဲ့မြန်မာနိုင်ငံအနေနဲ့အစိုးရအဖွဲ့အနေနဲ့မကြခင်လုပ်ငန်းဆောင်တာတွေကိုအပြည့်အဝလည်ပတ်နိုင်တော့မယ်လို့ဗိုလ်မှူးချုပ်ဇော်မင်းထွန်းကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင်။အခုဆက်ပြီးတော့မြန်မာပြည်ကအတန်များဆိုတဲ့ခေါင်းစဉ်နဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီရေးလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့ရွေးကောက်ခံကိုယ်စားလှယ်တွေနဲ့တိုင်းရင်းသားခေါင်းဆောင်တွေပြည်ပပညာရှင်တွေရဲ့သုံးသက်ချက်သဘောထားတွေကိုအခုကျွန်မတို့အတန်လွှင့်နေတဲ့အချိန်မှာပဲကုလသမဂ္ဂလုံခြုံရေးကောင်စီမှအလွတ်သဘောတီးသန့်ဆွေးနွေးပွဲလုပ်နေပါတယ်။ဆွေးနွေးပွဲတွေကအကြောင်းအရာတချို့ကိုကောက်နှုတ်ပြီးတော့ဦးသိန်းထိုက်ဦးပြောပြပေးပါရှင်။
လုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့ဗြိတိန်နိုင်ငံကကမ္ဘာကထလို့အဆိုပြုပြီးတဲ့နောက်အခုလိုမြန်မာရေးလူသဘောဆွေးနွေးပွဲကျင်းပတာပါကုလသမဂ္ဂဆိုင်ရာဗြိတိန်အမြဲတမ်းတန်မတ်ကြီးဘာဘရာဝုဒ်ဝတ်ကဆွေးနွေးပွဲမှာသဘာဝပရိဖြစ်ပါဝင်ပါတယ်အရက်ဖက်လူအဖွဲ့အစည်းခေါင်းဆောင်လူဖြစ်တဲ့ဆိုင်းဆန်ခန်းကအရက်ဖက်လူအဖွဲ့အစည်းခေါင်းဆောင်လူဖြစ်တဲ့ဆိုင်းဆန်ခန်းကဒီစည်းဝေးမှာမြန်မာနိုင်ငံတွင်းကအရက်ဖက်လူအဖွဲ့အစည်း488ဖွဲ့တောင်းဆိုခဲ့တဲ့တောင်းဆိုချက်ကိုပဲကျွန်တော်ပြန်ပြီးပြောပြရစီဆိုပြီးအခုလိုပြောသွားပါမယ်
Immediately dispatch an enhanced monitoring and intervention mission to Myanmar to stop the violent attacks by the junta on peaceful protesters and vulnerable
မြန်မာပြည်တွင်းကငြင်းငန်းစွာဆန္ဒပြနေတဲ့ပြည်သူတွေလူနည်းစုတွေပေါ်တိုက်ခိုက်နေတာတွေရပ်ဆိုင်းသွားဖို့အခြေအနေကိုစောင့်ကြည့်ဖို့နဲ့ဂျားဝင်ဆောင်ရွက်ဖို့လုံခြုံရေးကောင်စီအဖွဲ့တွေချက်ချင်းဆေလွတ်တင်ပါတယ်တွေးမြေကြမှုတွေအဆုံးသတ်ပြီးတရားလက်လွတ်ဖမ်းဆီးခံထားရသူတွေပြန်လည်လွတ်မြောက်ဖို့နိုင်ငံတကာအကြအပူးပေါင်းဆောင်ရွက်ပြီးလက်နက်ရောင်းချမှုပိတ်ဆို့ဖို့လိုအပ်ပါတယ
်မြန်မာစစ်တပ်ကျူးလွန်တဲ့ရာဇဝတ်ပြစ်မှုတွေအတွက်တာဝန်ယူဖို့နိုင်ငံတကာတရားရုံးမှာအရေးယူနိုင်ရေးဆိုင်းဆန့်ခန်းကပြောဆိုသွားသလိုပဲလူ့ကျိုးရေးကောင်စီရဲ့ဂူကြီးပါသည်ဖြစ်စေမပါသည်ဖြစ်စေမြန်မာပြည်သူတွေကတော့သူတို့ရဲ့အခွင့်အရေးအတွက်မရရအောင်ကြိုးပမ်းဖို့တန်လိုက်တန်ခက်ခဲမှမှခြားပြီးသားဖြစ်ပါတယ်လို့လည်းပြောဆိုဆွေးနွေးသွားပါတယ်ICJ နိုင်ငံကပြည်ပခလေးလာရေးဖွဲ့ကရစ်ချတ်ဟိုဆေးကအကြမ်းဖက်ဖိနှိပ်မှုတွေရဲ့ကျိုးဆက်မြန်မာပြည်ရင်ဆိုင်ရနိုင်တဲ့စီးပွားရေးလူမှုရေးနိုင်ငံရေးအန်ဒီအရီနဲ့ပတ်သက်ပြီးသုံးသပ်ပြောဆိုသွားပါတယ
် The problem for the regime is that unlike in 1988 or the 1990s or the 2007 suppression
ဆီယိုချိုရောက်စီရင်ဆိုင်နေရတဲ့ပြဿနာတွေက1988 2009ချူဝါယုံတော်လှန်ရေးတွေနဲ့မတူပါဘူးအကြမ်းဖက်မှုတွေထင်သလိုရော့မသွားပါဘူး။သွေးမြေကြအင်အားသုံးနှိမ့်မှုတွေရှိနေပေမဲ့ပြည်သူတွေကလမ်းမတွေပေါ်မှာဆက်ပြီးဆန္ဒပြနေကြပါတယ်။အစိုးရဝန်ထမ်းအများအပြားအလုံးမလုပ်ဘူးဆိုပြီးတပိတ်ဆက်မောက်နေပါတယ်။ပုဂ္ဂလိကပိုင်လုပ်ငန်းတွေကအထွေထွေတပိတ်မောက်မှုတွေလည်းဆက်ရှိနေပါတယ်
။စစ်တပ်ရဲ့အကြမ်းဖက်မှုတွေကြောင့်လူတွေကနောက်တွန့်သွားတာမျိုးမရှိပဲအခြေအနေကပိုဆိုးလာပြီးစီးပွားရေးအခြေအနေနဲ့တန်းနဲ့ချီတဲ့ပြည်သူတွေစီရင်နှောင်းပါမှုတွေရင်ဆိုင်ရအောင်တွန်းပို့နေတယ်လို့တွေးချက်ဟိုစီကသုံးသပ်သွားပါတယ်။ပြည်သူတွေအများအပြားဝင်ဝင်မရှိအစားအသောက်ခက်ခဲတွေကြုံနေရသလိုကျန်းမာရေးဆောင်ရွက်မှုစနစ်လဲပြိုကျနေပြီလို့ပြောဆိုပြီးကိုဗစ် -19 ရောဂါကာကွယ်ဆေးထိုးဖို့အစီအစဉ်ဆိုရင်တခြားနိုင်ငံတွေနဲ့နှိုင်းယှဉ်ရင်အများကြီးနောက်ကျနေပြီဆိုပြီးသတိပေးသွားပါတယ်။ဒါအပြင်လက်နက်ကင်ပြည်ပကတွေတိုးလာတဲ့အခြေအနေကိုလည်းသူကထည့်သွင်းပြောဆိုသွားပါတယ်။ပြည်တော်စုလွတ်တော်ကုစားပြုကော်မတီ CRPH ကဒေါ်စင်မအောင်ကတော့
Firstly, we recognize the reservations of the international community.In terms of direct physical intervention,
မြန်မာပြည်သူတွေကိုစနစ်တကျပြစ်မှတ်ထားပြီးအကြမ်းဖက်ထိမှုနေရာတွေရပ်ဆိုင်ဖို့မှာနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဒိုက်ရိုက်ကိုထိလက်ရောက်ပါဝင်ဖို့ဆိုတဲ့ကိစ္စကိုထင်းထင်းထင်းထင်းလုပ်နေတာကျမတို့နားလည်ပါတယ်။စစ်တပ်ရဲ့အကြမ်းဖက်မှုတွေရပ်ဆိုင်မသွားရင်ပြည်တွင်းအခြေအနေကပိုဆိုးလာပြီးလူတွေအထိဒုက္ခရောက်ရတော့မှာပါ။စီးပွားရေးအရာမတည်ငြိမ်မှုတွေကျိုးလာပြီးဒုက္ခတွေအများအပြားပြည်ပကိုထွက်ပြေးရာတွေဖြစ်လာနိုင်ပါတယ်။
ကုလသမဂ္ဂလုံခြုံရေးကောင်စီကိုစတင်ဖွဲ့စည်းခဲ့တဲ့ရည်မှန်းချက်ဖြစ်တဲ့နိုင်ငံတကာတည်ငြိမ်ရေးနဲ့အေးချမ်းရေးအတွက်ပါဝင်ကူညီဖို့တာဝန်ယူဖို့အတွက်ဒေါ်စင်မအောင်ကတိုက်တွန်းသွားတာပါဒီဆင်းရဲပွဲမှာမြန်မာဒီမိုကရေစီလှုပ်ရှားမှုရဲ့ဦးတည်ချက်ဖက်ဒရယ်ပြည်ညင်စာတမ်းနဲ့ပတ်သက်ရာကိစ္စတွေဒီဆင်းရဲပွဲမှာမြန်မာဒီမိုကရေစီလှုပ်ရှားမှုရဲ့ဦးတည်ချက်ဖက်ဒရယ်ပြည်ညင်စာတမ်းနဲ့သက်ဆိုင်ရာကိစ္စတွေတိုင်းရင်းသားလူမျိုးစုတွေဘာသာရေးလူနည်းစုတွေနဲ့ထိတွေ့ဆက်ဆံရေးစတဲ့အကြောင်းအရာတွေကိုဆွေးနွေးဖို့အကြံဉာဏ်သတ်မှတ်ထားပါတယ်အခုတန်လွင်နေတဲ့အချိန်မှာပဲဆွေးနွေးပွဲဆက်ပြီးကျင်းပနေပါတယ်ဆွေးနွေးပွဲအပြီးမှာလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေမြန်မာအရေးနဲ့ပတ်သက်ပြီးသဘောထားအမြင်တွေတင်ပြဖို့လည်းရှိပါတယ်ဆွေးနွေးကြတဲ့အကြောင်းအရာတွေကိုတော့ မနက်ဖြန် VOA ညွန်ဝါပိုင်းစီစီရဲ့ထုတ်လွှင့်ချက်ဒီမှာဆက်ပြီးနားဆင်ရမှာရှိပါတယ်ခင်ဗျာကျွန်တော်သိမ်းထိုင်ဦးပါ
ဒါကတော့အခုလက်ရှိဆွေးနွေးနေဆဲဖြစ်တဲ့ဆွေးနွေးပွဲအခြေအနေဦးသိန်းထိုင်ဦးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညအတွက်နောက်ဆုံးရသတင်းတွေကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Charleston Mock ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြကြပါစေရှင်။
This program has come to you from the